Welcome to the Voice of America in Burmese.
မြန်မာပြည်သတ္တရှင်များဘေးကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2024ခုနှစ်ဒီဇင်ဘာ5ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ညဉ့်ညိုင်းပါ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကို5မီတာနဲ့လည်းပြန်လည်ထုတ်လွှင့်နေပါတယ်။ပထမပိုင်းနိုင်ဝက်ကို5မီတာ40 kHz 9533ည5မီတာ32 kHz 6653ည5မီတာ25 kHz 11865တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တနအီလုံးစာအစီအစဉ်တွေကိုတော့ဒုဒုမိတ်ဆွေရုတ်တန် live view မြန်မာပိုင်း web ဆာမျက်နှာ facebook နဲ့ youtube ဆာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တိုက်ခိုက်မှုတချို့ရှိနေပေမဲ့ Israel လက်ပနဲ့အပြစ်ရဲ့သဘောတူညီချက်ကဆက်ပြီးအသက်ဝင်နေသေးပါပဲလို့ American နိုင်ငံခြားရေးဝန်ကြီး Blinken ကပြောပါတယ်။ရွေးကောက်ခံသမ္မတ Trump ဟာကာကွယ်ရေးဝန်ကြီးအဆိုပြုထားတဲ့ Pete Hegseth ကိုအစားထိုးဖို့ပြင်ဆင်နေတယ်လို့သတင်းတွေထွက်နေပေမဲ့ဟက်ဆက်ကတော့အထက်လွှတ်တော်အတည်ပြုချက်ရဖို့သူကြိုးစားနေကြပြောပါတယ်စစ်ဟာပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့2024ခရစ်စမတ်မတိုင်ခင်ရဲ့သတင်းပတ်လေးပတ်ဝတ်ပြုဆူတောင်းပွဲမှာပုတ်ရဟန်းမင်းကြီးကပြောပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင် NUG ဝန်ကြီးဒေါက်တာဆဆာနဲ့မေးမြန်းထားချက်နောက်ကရင်အာရှလမ်းမပေါ်ကစီးအခြေအနေစကိုင်းကနေဒီကလေကြောင်းတက်ခတ်မှုတွေအကြောင်းသတင်းပေးပို့ချက်တွေအပြင်စိတ်ဝင်စားဖို့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မတွေနဲ့အတူဒီရုပ်မြန်မာပူးတွဲလုံခြုံရေးအစီအစဉ်အကြောင်းသုံးသပ်ထားတဲ့ Editor နဲ့ဆွေးနွေးကန် Gen Z နဲ့အောက်စားအစီအစဉ်တွေကိုတင်ဆက်ပါမယ်။အခုရင်ဆုံးတော့ဒီနေ့မဲ့ထိတ်တဲအောင်သတင်းတွေကိုဥတမောင်တန်းကကြီးညာပေးပါမယ်ခင်ဗျာ။မကြာခင်ရက်တွေကတစ်ဖက်နဲ့တစ်ဖက်ကွဲခြားတိုက်တာတွေရှိပေမဲ့ Israel လက်ပတော်အပြစ်ရရေးသဘောတူညီချက်ဆက်လက်ကိုက်ဆွဲထားဆဲဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကဗိုလ်ထုတ်ချက်မှာပြောလိုက်ပါတယ်။ချိုးပေါက်တယ်လို့ဆွဆွဲချက်တွေပေါ်ပေါက်လာတဲ့အခါအသားကျပြီးသားနီးနာရမ်းရောက်တဲ့ကိုအသုံးပြုဖြစ်ရှင်းမယ်လို့လည်းဘရဆယ်မှာကျင်းပနေတဲ့မြောက်အာတလန္တိတ်စည်းရေးမဟာမိတ်နိုင်ငံများအဖွဲ့ NATO အစည်းအဝေးဘေးဘန်းမှာသတင်းတောက်တွေကိုဘလင်ကန်ကပြောခဲ့တာပါအချိန်ခါအဖြစ်တော့ Israel နဲ့ Hezbollah တို့ဟာ Lebanon ဆွေရောက်ကတစ်စအပြည့်အရေးကိုလိုလားကြတယ်လို့လည်းသူထင်ကြောင်းသဘောတူညီချက်ကိုလိုက်နာအောင်လုပ်ကြရမှာဖြစ်ကြောင်းအဲဒီလိုဖြစ်ဖို့လည်းပိုင်းဖြတ်ထားကြောင်းဘလင်ကန်ကဆက်လက်ပြောဆိုပါတယ်သဘောတူညီချက်အရနှစ်ဖက်တပ်တွေကိုနေကြားတစ်ဖက်စီကိုပြန်တဲ့ရုပ်သိမ်းရမှာဖြစ်ပြီးဂျာဂါနယ်မြေကို Lebanon စစ်တပ်နဲ့ကုလသမဂ္ဂရင်းချမ်းမှုထိန်းသိမ်းရေးတပ်တွေကတာဝန်ယူရမှာဖြစ်ပါတယ်။ Israel Hezbollah စစ်မှလူအနည်းဆုံး 4,049 ယောက်သေဆုံးခဲ့ပြီး 16,600 ကျော်ဒဏ်ရာရှိခဲ့ကြတယ်လို့ Lebanon ကျွမ်းမအိမ်ဝန်ကြီး Ferris Abiet ကဗိုလ်ထုတ်ချက်ကပြောပါတယ်။အထက်လွှတ်တော်အတည်ပြုချက်ရရှိဖို့ဆက်လက်တိုက်ပွဲဝင်ရဆဲဖြစ်တယ်လို့ရွေးကောက်ခံ American သမ္မတ Trump ကကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုထားသူ Pete Hegseth ကဘူဒူနေကပြောလိုက်ပါတယ်။လိန်ပိုင်းဆိုင်ရာမတော်မရောပြုတ်ပြီးအရက်အလွန်ကြုံတော့တယ်လို့အဆွဆွဲခံရတဲ့ Pete Hegseth ကတော့သူဟာစစ်တိုက်နေသူတွေအတွက်ခုလိုစ조사နေတာဖြစ်ပြီးစစ်လိုလားသူတွေအတွက်လုပ်နေတာမဟုတ်ဘူးလို့ X လူမှုစာမျက်နှာမှာရေးပါတယ်။အမေရိကန်စစ်တပ်မှာစစ်မှုဒါစစ်သား2,900ရှိတဲ့ပြည်အရက်သား9သိန်းကလည်းစစ်တပ်အတွက်အလုပ်လုပ်နေကြတာပါ။ Pete Hegseth မှာကြီးမားတဲ့အဖွဲ့အစည်းတွေကိုစီမံခန့်ခွဲတဲ့အတွေ့အကြုံလည်းမရှိတာကအတီးပြုတ်ချက်ရမှုခက်တဲ့အကြောင်းတကြောင်းနဲ့ဖြစ်နေပါတယ်။ဒါအပြင်အလုပ်လာတဲ့အခါရဲ့နံရနေပြီးအမှုမပြေသေးတဲ့နေ့တွေရှိကြောင်း Fox ရုပ်မြင်သံကြားဌာနမှာသူနဲ့အတူအလုပ်လုပ်နေကြတဲ့လက်ရှိနဲ့အရင်လို့ပေါ်ကင်ဘက်ဆယောက်ကကြောကြတဲ့အကြောင်း NBC ရုပ်မြင်သံကြားကဆိုပါတယ်။ဒါအပြင်လေကိစ္စနဲ့ပတ်သက်တဲ့သတင်းတွေသူကြီးကြပ်ရတဲ့စစ်ပြန်စစ်မှုတာအုပ်စုတွေနဲ့အရက်တောက်ပါတီပွဲပျော်ပါတဲ့သတင်းတွေလည်း Pete Hegseth ကရင်ဆိုင်နေရပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုကယူနှုတ်ထွက်ဖို့တောင်းဆိုတဲ့ဆန္ဒပြသူတွေကိုတောင်ကိုရီးယားရဲတွေကဗိုလ်ထုနေကပိတ်ဆို့ခဲ့ရပါတယ်။ဆန္ဒပြသူတွေဟာသမ္မတအင်တော်ကိုချီတက်ပြီးအခုလိုတောင်းဆိုဆန္ဒပြကြတာပါ။အင်္ဂါနေ့ညမှာသမ္မတယွန်ကစေုပ်ချုပ်ရေးကိုကြေညာခဲ့ပြီးမြောက်ကိုရီးယားကိုလိုလားပြီးနိုင်ငံတော်ကိုစန့်ကျင်တဲ့သူတွေကိုဖယ်ရှားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လွတ်တော်အမတ်190ကယွန်ရဲ့စေုပ်ချုပ်ရေးအမိန့်ကိုပယ်ဖျက်ခဲ့တာကြောင့်အစိုးရအဖွဲ့ကမနေ့၄နာရီခွဲမှာစေုပ်ချုပ်ရေးကိုရုပ်သိမ်းချောင်းကြီးညာခဲ့ရတဲ့အတွက်၆နာရီပဲခံခဲ့ရတာပါ။တောင်ကိုရီးယားအတိုက်ခံပါတီတွေကဗိုလ်ထုနေမှာတပ်ရယွန်းကိုဆွတ်ဆွဲပစ်တင်တဲ့အဆိုတင်လိုက်ပါတယ်။တောင်ကိုရီးယားဖွဲ့စည်းအုပ်ချုပ်ဘုံရတပ်ရကိုဆွတ်ဆွဲပစ်တင်ဖို့ဆိုရင်လွှတ်တော်မှထောက်ခံမဲ့၃ပုံ၂ပုံလိုအပ်တဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတရားသူကြီး၉ဦးအနက်အနည်းဆုံး၆ဦးကသဘောတူဖို့လိုအပ်ပါတယ်။အဓိကအတိုက်ခံပါတီဖြစ်တဲ့ Democratic Party နဲ့တူးတဲ့ပိုပြီးငယ်တဲ့အတိုက်ခံပါတီ၅ခုတို့ကပူးတွဲတင်သွင်းထားတဲ့ဆွဆွဲပစ်တင်တဲ့အဆိုပြုချက်ကို အစောဆုံးဆိုရင်တော့တောက်ကြနေမှာမဲပေးနိုင်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 532 kHz 6153ညာနဲ့540 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ကြာသပတေးမနက်သတင်းတွေကို VOA ရုပ်တော်ကဆက်လက်ကြေညာနေပါတယ်။စစ်ကပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့ပုတ်ဂျီဟန်မင်းကြီးက2024ခုနှစ်ခရစ်မတ်မတိုင်းပြီးရဲတပ်ဘာ၄ဘတ်ကာလရဲ့ပထမပတ်ဝတ်ပြုစုတောင်းပွဲမှာပြောကြားလိုက်ပါတယ်။ဆရာလူသားရဲ့ရှုံးနိမ့်မှုဖြစ်ပါတယ်လို့ပုတ်ဂျီဟန်မင်းကြီးကပြောကြားတဲ့အကြောင်းဗာတီကန်သတင်းဌာနကဗုဒ္ဓဦးနဲ့သတင်းမှာပြောပါတယ်။ကမ္ဘာမှာဖြစ်နေတဲ့ပဋိပက္ခတွေဟူသားမကအထူးသဖြင့်အာဇာနည်ယူကရိန်းပါလက်စတိုင်းအစ္စရေးနဲ့မြန်မာနိုင်ငံတို့အတွက်ပုတ်ဂျီဟန်မင်းကြီးကတနင်္လာနေ့ကစုတောင်းပေးခဲ့တာပါ။စစ်ဟာမကောင်းဆိုးဝါးဖြစ်တဲ့စစ်ကဖျက်ဆီးတယ်လို့လည်းပုံရဟန်းမင်းကြီးကသတိပေးလိုက်ပါတယ်။ညီညာရေးကိုပုံရဟန်းမင်းကြီးကထပ်မံခေါ်တမ်းပေးလိုက်ပြီးအားလုံးကိုဆုတောင်းပေးကြဖို့လည်းဆော်ဩခဲ့ပါတယ်။သုံးနှစ်ကျော်လာပြီဖြစ်တဲ့မြန်မာမှာဖြစ်နေတဲ့စစ်ပွဲကိုဗာတီကန်သတင်းကအမေယော့ခန်ပဋိပက္ခလို့ပြောပါတယ်။မြန်မာပြည်သူတွေအတွက်လှုပ်ပေးဖို့နိုင်ငံတကာအသိုက်အဝန်းဟာကြာရှုံးနေကြောင်းသတိပေးနေတယ်လို့လည်းကုလသမဂ္ဂလူခွင့်ရေးကောင်စီကိုညွှန်းဆိုပြီးဗာတီကန်သတင်းကဆိုပါတယ်။နိုင်ငံတကာကအရေးယူဆောင်ရွက်မှုကြောင့်မြန်မာနိုင်ငံအနေနဲ့ခြားနားတဲ့ဖြစ်ကိုဖြစ်နိုင်ကြောင်းအရသားတွေကိုတိုက်ဖို့စစ်ကောင်စီလက်နက်ရနေတာရော့အောင်လုပ်နိုင်ကြောင်းလည်းဗက်တီကန်သတင်းကရေးပါတယ်။မဟုတ်တော့မို့ကြည့်ပြီးရေကြီးရေလွှမ်းတာကြောင့်မလေးရှားနဲ့ထိုင်းနိုင်ငံတောင်ပိုင်းမှာလူ30ကျော်သေဆုံးပြီးလူသောင်းချီနေရာရွှေ့ပြောင်းနေထိုင်နေကြပါတယ်။မလေးရှားနိုင်ငံအရှေ့ဘက်ကမ်းခြေမှာပြီးခဲ့တဲ့အပတ်5ရက်မိုးကြီးခဲ့တာဟာလုံခဲ့တဲ့6လမိုးရွာခဲ့တာနဲ့ညီပြတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောပါတယ်။အင်ဗီထဲမှာပိတ်မိနေကြသူတွေအတွက်ကယ်ဆယ်ရေးဝန်ထမ်းတွေကအစားအစာတွေကိုလေတွေနဲ့ဖြန့်ဝေပေးနေကြပါတယ်။လက်ကွင်းတွေလည်းရေလွှမ်းသွားကြတာကြောင့်လယ်သမားတွေအတွက်ဒေါ်လာသတ်မှတ်များစွာအဆုံးရှုံးရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရေလွှမ်းသွားတာကြောင့်အခြေခံအဆောက်အုံဆိုင်ရာပျက်စီးမှုခမန်းအမေရိကန်ဒေါ်လာ224သန်းရှိကြောင်းဝန်ကြီးချုပ်အန်ဝါကလွှတ်တော်ကိုအင်ကာနေကအစီရင်ခံခဲ့ပါတယ်။ပိုင်ဆိုင်မှုဆုံးရှုံးသွားသူတွေကိုငွေကြေးထောက်ပံ့မှုအစိုးရကစဉ်းစားနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ပြီးခဲ့တဲ့စနေတနင်္ဂနွေမှာမိုးနေသွားခဲ့ပေမဲ့လာမယ့်တနင်္ဂနွေမှာမိုးသွို့မှုတကြော့ပြန်လာနိုင်ဖို့မျှော်လင့်ကြောင်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဖိလစ်ပိုင်မှာအစိုးရဘာသာငွေအလွဲသုံးစားပြုမှုဆွဆွဲပြီးဒုတိယသဗ္ဗကိုဆွဆွဲပြစ်တယ်ဖို့လက်ဝဲရိတ်တကြော့လှူရှားသူအုပ်စုကဗုဒ္ဓနေမှာတင်သွင်းလိုက်တဲ့အပြင်ဘယ်ဆိုကနေရာတွေမှာမှထာဝရမခန့်နိုင်အောင်တားမြစ်ဖို့လည်းတောင်းဆိုလိုက်ကြပါတယ်။လူခွင့်ရေးလှုပ်ရှားကြသူတွေအလုံသမားနဲ့ကြောင်းသားကောင်းဆောင်တွေအပါဝင်တက်ကြွလှုပ်ရှားသူအနည်းဆုံး84ယောက်ကအောက်လွတ်တော်မှာအခုလိုရှောက်ထားလိုက်ကြပါဘာ။ဒီနေ့လာနေတုန်းကတော့အဲဒီလိုဆွဆွဲပြစ်တယ်ဖို့ပထမကြိမ်ရှောက်ထားခဲ့ကြပါသေးတယ်။ဆာရာဒူတာတေးရဲ့နံပါတ်1ရန်သူကတော့သမ္မတဖာဒီနာမာကော့စ်ဂျူနီယာဖြစ်ပြီးနိုဝင်ဘာလ23ရက်နေ့မှာလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာသမ္မတကိုအသေးသတ်ဖို့သူမကချိန်ချောက်ခဲ့ပါသေးတယ်။ဒါပေမဲ့သူမအသက်ကိုစိုးရိမ်ပြီလို့တုံ့ပြန်ခဲ့တာဖြစ်ပြီးတပ်ပရကိုလှုပ်ချဖို့ချိတ်ချောက်တာမဟုတ်ပါဘူးလို့သူမကထပ်မံပြောကြားခဲ့ပါတယ်။အသက်46နှစ်အရွယ်ဆာရာဒူတာတေးဟာယခင်တပ်ပရရိုရီကိုဒူတာတေးရဲ့တပည့်ဖြစ်ပြီးရှေ့နေတယောက်လည်းဖြစ်ပါတယ်။မွေးစေဝါနေနေရဲ့အကြောင်းပြုလို့လူထောင်ပေါင်းများစွာတည်ဆုံခဲ့ရတာကြောင့်သူမအဖေတပ်ပရရိုရီကိုဒူတာတေးကိုအပြည့်ပြည့်ဆန်ရရာဇဝမှုခုံရုံး ICC ကစုံစမ်းစစ်ဆေးနေပါတယ်။
ကြတာပရင်းနေ့မနေ့ထိတ်တန်းသတင်းတွေကိုဥတ္တမောင်တန်ခါချင်ညာပေးခဲ့တာပါဗျာ VOA အစီအစဉ်တွေကို burmese@voanews.com နဲ့ Facebook YouTube VOA ဆာမျက်နှာတွေကနေတပြိုင်တည်းချစ်စုနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေဆောင်းပါးတွေတွစ်ဆုံမေးမြန်းခန်းနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာခုကဆက်လို့သတင်းပေးပို့ချက်ဆောင်းပါးမေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပါမယ်ပထမဆုံးတော့မြမအရေးတွေကြောင့်မတင်ဆက်ခင်မှာ American နိုင်ငံရေးဆောင်းပါးတွေနဲ့စပါမယ်လာမယ့် Donald Trump အစိုးရဖွဲ့တဲ့မှာ Tesla ကားကုမ္ပဏီရဲ့ CEOမှုဆောင်အရာရှိရှုပ် Elon Musk အစိုးရထိပ်တန်းအရာတို့တစ်ခုမှာခတ်မှုရထားလိုက်တဲ့အတွက် EV လျှက်စစ်ကားထုတ်လုပ်သူတွေကလုပ်ငန်းထုတ်တက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်နေကြပါတယ် VOA သတင်းတောက်ကင်းနီယာဒူလိုကသတင်းပေးပို့ထားတာကိုအခုမှဆွေးနွေးကပြောပြပါမယ်ခင်ဗျာ
ဒီနေ့ အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ကာလအစောပိုင်းတုန်းကလက်ရှိသမ္မတဂျိုးဘိုင်တန်ရဲ့လျှက်စစ်ကားထုတ်လုပ်ရေးပေါ်ထောက်ခံအားပေးတာကို Republican သမ္မတလောင်းဒေါ်နယ်ထရန့်ကဝေဖန်တိုက်ခိုက်ခဲ့မှုပါတယ
် I think of this he wants electric vehicle mandates that
will များလို့စဉ်းစားကြည့်ပါဘိုင်ဒန်ကလျှက်စစ်ကားနဲ့ပတ်သက်တဲ့လုပ်ပိုင်ခွင့်ကိုလိုချင်နေတယ်အဲ့ဒီလိုသာဆိုရင် American ကားထုတ်လုပ်မှုလုပ်ငန်းလဲအဆုံးသတ်သွားမှာပေါ့
ဒေါ်နယ်ထရန့်ဟာသူ့ရဲ့သမ္မတလောင်းမဲဆွယ်ပွဲကာလနှောင်းပိုင်းအချိန်တွေမှာ Tesla ကားကုမ္ပဏီရဲ့ CEO အမှုဆောင်အရာရှိချုပ် Elon Musk ရဲ့တက်ကြွတဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်အဲ့ဒီအတွက်မဲဆွယ်ပွဲဒီမှာ Elon Musk ကိုချီးကျူးခဲ့ပါတယ
် He created the first major
Elon Musk ကမျိုးဆက်တွေအကြမ်းမှာအဓိကကားထုတ်လုပ်ရေးကုမ္ပဏီကြီးကိုဖန်တီးခဲ့တယ်သူရဲ့ဒုံးမြန်ကုမ္ပဏီဟာဆိုရင်လက်ရှိအနေအထားအရ American အာကာသယာဉ်မှုတွေကိုအာကာသအတွင်းဆီလွတ်နိုင်တဲ့တခုတည်းသောခိုင်မာတဲ့ပြသမှုပါပဲဆက်ပြီးသားလှုပ်လိုက်ပါ Elon ရေ
အီလွန်မတ်စ်ကလည်းဒေါ်နယ်ထရန့်ရဲ့သမ္မတရွေးကောက်ပွဲရွေးချော်သံဖြစ်တဲ့ Makes America Great Again MAGA ကိုအလေးထားထောက်ခံပြီးဖြစ်ကြောင်းပြောပါတယ
် As you can see I'm not just MAGA I'm dark MAGA
အီလွန်နဲ့ဒေါ်နယ်ထရန့်လည်းသမ္မတရွေးကောက်ပွဲအနိုင်ရရောအစိုးရအဖွဲ့တွေကလုပ်ငန်းနဲ့ငွေကြေးစီစစ်စစ်ဆေးရတဲ့ဌာန Department of Government Efficiency ထိပ်တန်းယာတုပေးအပ်ဖို့ရထားတာကိုသူကသဘောတူလိုက်ပါတယ်သူရဲ့ Tesla လျှက်စစ်ကားကုမ္ပဏီအစုရှယ်ယာတွေဟာဆိုရင်လေသမရရွေးကောက်ပွဲစတင်တဲ့နေ့ကစပြီး25ရာခိုင်နှုန်းကျော်ခုန်တက်သွားကဒါဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဈေးကွက်ထဲမှာဒေါ်လာသန်းပေါင်းတသန်း1 trillion အထိရောက်ရှိသွားပါတယ်ဒါကြောင့် Tesla လျှက်စစ်ကားကုမ္ပဏီအကြီးအကဲကိုယ်တိုင်ပါဝင်တော့မဲ့ Trump အစိုးရသည်အဖွဲ့အစည်းကနေလျှက်စစ်ကားထုတ်လုပ်ကြသူတွေကဘာတွေများမျှော်လင့်နေကြပါသလဲဒီ Los Angeles LA ကားပြပွဲခမ်းမတဲ့မှာလာရောက်ပြသနေကြတဲ့ Draco Super ပျက်စစ်ကားကုမ္ပဏီပူးတွဲတည်ထောင်သူ Sheep Sankhan ကအခုလိုပြောပါတယ
် It's super exciting to
Elon Musk တို့ရောက်ဆွေးနွေးတဲ့မှာပေါင်းတဲ့အတွက်ရန်ကိုစိတ်လို့ရှားပါတယ်ဒါပြင်သမရကလည်းသူ့ရဲ့အကြံဉာဏ်တွေကိုအလေးထားလုံဆောင်မှာပါဒါဟာလျှက်စစ်ကားထုတ်လုပ်ရေးအတွက်တင်နာမှာအမေရိကန်ရဲ့စက်မှုလုပ်ငန်းအတွက်ပါအကောင့်နဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်ရဲ့ရွေးချက်ကတော့ပို့ပြီးတော့အပြိုင်ဆိုင်ရှိဖို့သူတို့ကတော့နိုင်ငံခြားကထုတ်လုပ်တဲ့လျှက်စစ်ကားတွေရဲ့ချိန်ချောက်မှုကိုရှင်းပြဖို့ဖြစ်ပါတယ်ဗျ
သမရမဲဆွယ်ပွဲမှာထရန့်ကတော့လျှက်စစ်ကားအပါအဝင်ပြပကသွင်းကုန်တွေအပေါ်ကိုအခွန်တိုးမြင့်စီးကြမယ်လို့ကြေပေးထားတဲ့အတွက်အမေရိကန်မှာလာရောက်ထုတ်လုပ်တဲ့နိုင်ငံခြားကလျှက်စစ်ကားတွေအနည်းနဲ့လဲပိုမိုပြီးတော့ရှင်ပြိုင်မှုရှိလာနိုင်ပါတယ်တောင်ကိုရီးယားကားကုမ္ပဏီ Hyundai ဟာဆိုရင်လျှက်စစ်ကုန်တင်ကားတွေကိုအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာရောက်ထုတ်လုပ်မယ်လို့ပြောရေးဆိုခွင့်ရှိသူ Mike Johnson ကပြောပါတယ်
An Ionic 9 will be built there.
လျှက်စစ်ကုန်တင်ကားတွေကိုအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာရောက်ထုတ်လုပ်ပါမယ်။အဲဒီမှာဖက်ဆက်ဘက်ထရီစက်ရုံ2ယုံရှိပါတယ်။အဲဒီဘက်ထရီတွေနဲ့လျှက်စစ်ကားတွေကိုအမေရိကန်ဈေးကွက်အတွက်ရည်ရွယ်ထုတ်လုပ်မှာပါ။
EV လျှက်စစ်ကားဝယ်ယူသူတွေကို Federal Account ဒေါ်လာ8500ပေးရတာကိုအဆုံးသတ်နိုင်တယ်ဆိုတဲ့အချက်ကိုလည်းလျှက်စစ်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကသတိထားမိကြပါတယ်။မော်တော်ကားအယောင်းဝယ်လမ်းညွန်ဖြစ်တဲ့ Kelly Blue Book ရဲ့ဖော်ပြချက်အရမနစ်ကအမေရိကန်ပြည်ထောင်စုမှာလျှက်စစ်ကားပေါင်းတသန်း2သိန်းရောင်းချရပြီးဒါဟာဆိုရင်ဈေးကွက်ရဲ့85ရာခိုင်နှုန်းအထိဖြစ်ပါတယ်ခင်ဗျာ
အခုလဲအမေရိကန်နိုင်ငံရဲ့ဆောင်းမနော့တ်ဘုတ်နဲ့တစ်ဆက်တင်ဆက်ပြရစီခင်ဗျာခရစ်တိုငွေကြေးမှာယင်းနှိမ့်နှံသူတွေအနေနဲ့ဒေါ်နယ်ထရန့်သမရဖြစ်လာမဲ့အပေါ်အမျှော်လင့်ချက်ကြီးတွေနဲ့စောင့်မျှော်နေကြပါတယ်ထရန့်ဟာ Digital ငွေကြေးတွေဘက်ကနေကာကွယ်ပေးမဲ့သူအနေနဲ့မဲဆွယ်ခဲ့တာပါScott Stans တင်ပြပို့ထားတော့ကိုငင်းချင်းကတင်ပြပြပါဦးည
တမရဖြစ်လာဖို့အတွက်မဲဆွယ်တုန်းကဒေါ်နယ်ထရန့်ဟာ Bitcoin အတိုင်းဝိုင်းကိုလွန်ခဲ့တဲ့နှစ်တရာကအမေရိကန်တံမဏိလုပ်ငန်းနဲ့နှိုင်းယှဉ်ခဲ့ပါတယ
်ဒီလိုစိတ်ဓာတ်မျိုးနဲ့အမေရိကန်ကိုတီထောင်ထားတာပါဒီလိုစိတ်ဓာတ်မျိုးကသာအမေရိကန်ကိုတိတ်နေလို့ကောင်းတဲ့နိုင်ငံဖြစ်အောင်ပြန်လုပ်နိုင်မှာပ
ါအမေရိကန်ကိုခရစ်တိုငွေကြေးတွေရဲ့အဓိကမြို့တော်ဖြစ်အောင်လုပ်မယ်လို့ထရန့်ကပြောထားပါတယ်If
crypto is အနာဂတ်မှာ crypto ငွေကြေးကအဆုံးဖြတ်ပေးမယ်ဆိုရင်ကျွန်တော်ကတော့ဒါကိုအမေရိကန်မှာတူးမယ်ပုံလောင်းမယ်အမေရိကန်လုပ်ပဲဖြစ်စေချင်ပါတယ
် Trump လည်းရွေးကောက်ပွဲနိုင်သွားပြီးတဲ့နောက် Bitcoin ဈေးလည်းစံချိန်တင်တက်သွားခဲ့ပါတယ် Digital ငွေကြေးယင်းနှိမ့်နှံသူတွေဟာ crypto ငွေကြေးအပေါ်တင်းကျပ်မှုတွေရှော့ချပေးမယ်ဆိုတဲ့ Trump ရဲ့ကတိကြောင့်ဆေးအားတက်ကြပါတယ်သမ္မတ Biden လက်ထက်မှာ American ငွေကြေးဈေးကွက်စောင့်ကြည့်ထိန်းချုပ်တဲ့ Commission SEC က မကောင်းတဲ့သူတွေမဝင်နိုင်အောင်တင်းကျပ်ထားတာလို့ဈေးကွက်လေ့လာသူ Garrett Hillman ကပြောပါတယ
် It did arguably have a chilling effect
ခရစ်တိုငွေကြေးလောက်ကလည်းဝင်လာခြင်းနဲ့လူလိမ်တွေကိုနောက်တွန့်သွားစေတဲ့တက်ရောက်မှုမျိုးရှိပါတယ်အခုအချိန်မှာရှော့ရှော့ပေါ့ပေါ့ကင်တယ်မယ်ဆိုရင်တော့လိန်ညာမှုတွေရာဇဝဲမှုတွေများလာတဲ့တံပြန်အကျိုးတက်ရောက်မှုရှိလာနိုင်ပြီးဒါကိုတကယ်ဥစ္စာပစ္စည်းပိုင်ဆိုင်မှုအနေနဲ့ဝယ်လို့သူတွေအပေါ်မကောင်းတဲ့အကျိုးတက်ရောက်မှုတွေရှိလာနိုင်ပါတယ
် Trump ရဲ့ခရစ်တိုငွေကြေးလိုလားတဲ့အကြံပေးအဖွဲ့ကဒီလုပ်ငန်းတွေကိုပံ့ပိုးဖို့တခြားမူဝါဒအပြောင်းလဲတွေကိုလည်းလေ့လာနေတယ်လို့ဈေးကွက်လေ့လာသူစူဇန်နာစရိယာကပြောပါတယ
် The policies that they have put forward include building up a strategic
reserve တင်ပြတဲ့မူဝါဒက Bitcoin နဲ့တခြား Crypto ငွေကြေးတွေကိုမဟာဗျူဟာမြောက်စုဆောင်းထားရုံနဲ့မကဘူးအခုလက်ရှိမှာရာဇဝတ်သားတွေဆီကပိုင်ဆိုင်မှုတွေကိုသိမ်းယူရုံနဲ့မကသူတို့လည်းပြန်ပြီးရောင်းပြစ်တာပါသူတို့ပြိမဲ့အကြံဒါတွေကိုသိမ်းထားရုံနဲ့မကပဲနဲ့လာမယ့်နှစ်တွေအတွင်းထပ်ဖြည့်ဖို့ပါ
Trump ရဲ့နီးလန်းကခရစ်တိုငွေကြေးရင်းနှီးမြှုပ်နှံသူတွေရဲ့အကျိုးစီးပွားလိုချင်တဲ့ပုံစံအတိုင်းဘဟုမှစူးစီးထားဖို့ဟုတ်ပုံမရဘူးလို့စရိယာကပြောပါတယ
် The team has also appeared to not back
ဒီဖွဲ့အကြံပေးတာဘဟုဘန်ထုတ်တဲ့ငွေကြေးကိုမထောက်ခံပါဘူးဘဟုဘန်ထုတ်တဲ့ digital dollar ဘဟုမှစူးစီးထားတဲ့ငွေကြေးဖြစ်လာစေမှာကြောင့်ဒါကို crypto လုပ်ငန်းတွေကမထောက်ခံပါဘူး
နောက်ပြီး Bitcoin တော်တော်များများပိုင်ဆိုင်တဲ့ Tesla လျှက်စစ်ကားကုမ္ပဏီက Elon Musk လည်းပါပါတယ်။မဲဆွယ်ပွဲနောက်ဆုံးလတွေမှာ Musk ဟာ Trump ကပါလာခဲ့ပြီးအခုလာမယ့်အစိုးရအဖွဲ့မှာလုပ်ငန်းတွေထိရောက်ရေးအဖွဲ့ရဲ့ပူးတွဲဦးဆောင်သူလည်းဖြစ်ပါတယ
်။ကျွန်တော်အရင်တုန်းကနိုင်ငံရေးမှာမတက်ကြွပါဘူး။အခုတက်ကြွတဲ့အကြောင်းကအမေရိကန်ရဲ့လူရင်ကျေးမှုကြီးတစ်ခုလုံးရဲ့အနာဂတ်နဲ့ပတ်သက်လို့ဝင်ပါရတာပါ
။ Crypto ငွေကြေးအတွက်အားတက်စရာတွေမှာမတ်စ်ကအဓိကဖြစ်လိမ့်မယ်လို့ဟီလ်မန်ကပြောပါတယ
် You know he's a big fan of
သူတို့ DG Quai လို့ခေါ်တဲ့သူ့အတွဲခေါ်တဲ့ကိုင်ကြီးတဲ့လောင်ပြောင်ဖန်တီးထားတာကနေဖြစ်လာတဲ့ခရစ်တိုငွေကြေးကိုအားပေးသူပါဒါကြောင့်ပြောစရာရလဒ်မျိုးထွက်လာတာဖြစ်နိုင်ပါတယ
်ဖြူသူတည်တနာစင်တာရဲ့အချက်အလက်တွေအရအမေရိကန်၃ပုံ၂ပုံလောက်ဟာလက်ရှိခရစ်တိုငွေကြေးတွေယင်းဤမြုံနံရောင်းဝယ်အသုံးပြုတာနဲ့ပတ်သက်ပြီးစိတ်ချယုံကြည်ရတယ်လို့မယုံကြည်တဲ့အကြောင်းဖော်ပြထားပြီးdigital ငွေကြေးတွေကိုကြဲကြဲပြန့်ပြန့်လက်ခံဖို့အခက်အခဲတွေရှိနေပါသေးတယ်ခင်ဗျာ
အခုတော့မြမအရေးမေးမြန်းချက်တစ်ပုတ်နဲ့ဆက်ပြစီခင်ဗျာမြောက်ပိုင်းမာမိတ်တွေဖြစ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအပြစ်ရရေးအပြင်းထန်ဖိအားပေးနေတဲ့တရုတ်ဆိုရရဲ့ရည်ရည်ချက်အပေါ်တော်လိုင်းအဖွဲ့စီးတွေဘက်ကမဟာဗျူဟာမြောက်ဘလူးကိုင်တွဲတင့်လဲဆိုတာနဲ့ပတ်သက်ပြီးတော့ဒေါက်တာဆဆာကို VA Studio ကမှမတ်အင်ဂျင်နီယာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့ဂျာဝင်ဆေးဆက်မှုအောက်မှာနိုင်ငံရေးအရာတွဲဆုံဆွေးနွေးမှာဖြစ်တယ်လို့ MNDAA ကိုကန့်တက်ရဲ့ဒီဇင်ဘာလ3ရက်နေ့ကြေညာချက်ကိုကြိုဆိုကြောင်းတရုတ်နိုင်ငံသားဌာနကမနေ့ကတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းသက်ဆိုင်သူအားလုံးကညှိနှိုင်းအပြေရှာဖို့အစဉ်အမြဲတိုက်တွန်းနေကြောင်းတိကျတိုက်ခိုက်မှုတွေအ мян ဆုံးရပ်ဆိုင်းပြီးငြိမ်းချမ်းတဲ့နည်းနဲ့အပြေရှာကြဖို့အကြမ်းဖက်မှုတွေကိုအရှိန်လျှော့ချဖို့ AFP သတင်းဌာနရဲ့အမေကိုတရုတ်နိုင်ငံသားရေးဌာနပြောခွင့်ရလင်ဂျန်ကတုံ့ပြန်ခဲ့တာပါအခုလိုအပြစ်ခတ်ရက်ဆဲဖို့တရုတ်ကအပြင်းထန်ဖိအားပေးနေရမှာနယ်စပ်ကုန်သွယ်ရေးကိုပါပိတ်ဆို့တဲ့အထိလုပ်ခဲ့ကြောင်းမြောက်ပိုင်းတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကလည်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်တဖက်မှာလည်းတရုတ်အစိုးရကစစ်ကောင်စီကိုအတိမတ်ပြုအနီးကပ်ဆက်ဆံနေတာပါဒါပေမဲ့ဆရာနာတိန်းနာကိုစန့်ကျင်နေတဲ့ဒေါ်လာရေးအင်အားစုတွေကိုဥဆောင်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့အိန်းနီးချင်းတရုတ်နိုင်ငံနဲ့ပတ်သက်ရင်တရားဝင်သဘောထားရည်တည်ချက်ကိုအတော်လေးသတိထားတာတွေ့ရပါတယ်အိန်းနီးချင်းမြန်မာနဲ့ပတ်သက်ရင်ဗတ်လိုက်ပြီးတော့ပြက်ပြက်သားသားရည်တည်ဖို့အခြေအနေတရုတ်ကမြင်ပုံမရဘူးဆိုတာတွေ့ရကြောင်းNUG အစိုးရအပြည်ပြည်ဆိုင်ရာပူးပေါင်းညှိနှိုင်းရေးဝန်ကြီးဒေါက်တာဆဆာက VOE နဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောသွားပါတယ
်။အဓိကတော့တရုတ်ရဲ့စုပ်ယူချက်ကိုလည်းကျွန်တော်ဟာဖြေလျှော့ပေးနိုင်ဖို့ရည်ကြည်တယ်။သူတို့မှာ legitimate concern ရှိတယ်။ပထွေနိုင်ငံရဲ့အဓိကသူတို့မှာ Taiwan ကို concern ရှိတယ်။သူတို့မှာပထွေနိုင်ငံကို concern ရှိတယ်။ဒီဘက်က India နဲ့ counter weight လို့နေရတယ်။ဒီဘက်က America ပြီးတော့ Sweden နဲ့ counter weight လို့နေရတယ်။တပတ်မှာကြည့်မယ်ဆိုရင်အခုနဒီကျွန်တို့ရဲ့ဒီဒေါ်လာရရစုတီထက်မှာမြောက်ပိုင်းကဆွေလဲသူတို့ဖိအားပေးမှုတွေခံနေရတယ်။ဒါတွေအလုံးဟာတရုတ်ကိုတန်ဟာလဲသူတို့မှာတကယ်တော့ဆိုတော့ပြတ်သားတဲ့ strategy မရှိတော့ပထွေးနိုင်ငံရေးမေပြည်နိုင်ငံရေး data နိုင်ငံရေးဆိုပြီးတော့အဲ့ဒီတုတ်လွှာစလို့ကိုကျွန်တို့ဟာတရုတ်ကခုနပြောမယ်ဆိုရင်တော့တပွဲနဲ့တပွဲချစ်ကိုသူတွေးတယ်အဖွဲလိုက်နဲ့တွေးမှာအဖွဲလိုက်နဲ့ကိုကသူက deal လုပ်တယ် အဲ့ဒါကျွန်တော်တို့အတွက်နတ်တနိုင်ငံအနေနဲ့ကတော့အာဒရတော်များတယ်အဲ့လိုနဲ့ကတော့ဖိခါလို့မရဘူးဆိုတော့ကျွန်တော်မှာ strategically နဲ့သူတို့ကိုချိကဖို့လုပ်တယ်အထူးသဖြင့်တရုတ်နဲ့ဆိုရတော့ဥမာ economic diplomacy ဥမာ business diplomacy နိုင်ငံကြီးအရာကို federalism တို့ဥမာ democratization တို့ပြောနေမယ့်အစားပေါ့ကျွန်တော်ဟာ business တရုတ်နဲ့ဘာတရားရှိနိုင်တယ်မြန်မာနိုင်ငံဒီလာမယ့်ငါးနှစ်မှာ what can we offerto China as a country.
တဖက်မှာကျတော့အခုဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ပတ်သက်ရင်သဘောထားတင်ပါတယ်ဆိုပြီးတော့သုံးသပ်နေကြပါတော့။အခုဆိုရင်ဒီအကောက်ခွန်ကြီးအစားသူတရုတ်နဲ့ပတ်သက်တဲ့ပုံပစ္စည်းတွေကိုတရုတ်နိုင်ငံတင်သွင်းတာတွေတင်ဟိုဟာမြင့်တင်များလို့ပေါ့နော်။ဆိုတော့အဲ့လိုမျိုးတွေရှိနေတော့အဲ့ဒီလိုတရုတ်နဲ့ပတ်သက်ရင်သဘောထားတင်ပါတဲ့ဒါမျိုးပေါ့နော်။အဲ့လိုမျိုးအခြေအနေဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံကဒီအိမ်ကြီးချင်းတရုတ်နဲ့ကလည်းအိမ်ကြီးချင်းဖြစ်နေတယ်။အထူးသဖြင့်စစ်ကောင်စီကလည်းတရုတ်နဲ့ကတော်တော်လေးဟိုနီးစပ်လာနေတဲ့အနေအထားပေါ့နော်အရင်ကရှင်နေမယ်ဆိုလို့ရှိရင်ဆိုတော့အဲ့ဒီအပိုင်းမှာရောဘလို့ဒီမြန်မာနိုင်ငံရဲ့အခြေအနေရောဘလို့ရိုက်ခတ်မှုရှိလဲ
မြန်မာနိုင်ငံကတော့ဆိုတော့အနေနဲ့တေချာလေးမူဝါဒပိုက်ဆံပဲဖြစ်ဖြစ်မြမဟာဗျူဟာပိုက်ဆံပဲဖြစ်ဖြစ်တေချာပြကြည့်ရမှာကကျွန်တော်ဒီအခုနပြောသလိုအမေရိကန်နဲ့တရုတ်အကြမ်းမှာအီအာစီနိုင်ငံအကြမ်းမှာကျွန်တော်ကြိုက်ညှက်လို့မရဘူးကျန်ရမယ့်တော့ကျွန်တော်နိုင်ငံရှိမှာမဟုတ်ဘူးအဲ့တော့သတိထားမယ့်အပိုက်ဖြစ်တယ်ဒုတိယကတော့ကျွန်တော်မှာမြန်မာနိုင်ငံတည်းမြန်မာနိုင်ငံအနာဂတ်တည်း stabilizer ဖြစ်ဖို့ပဲကျွန်တော်ဒီဒီငွေ HRE ကိုဥတည်ပြီးမှသွားမှာဖြစ်တယ်ဒါကြောင့်မလို့ဖဲလိုက်နေဖို့ကအင်မတန်မှယကြီးတယ်ဥမာအခုကဒီတမရဒေါ်နယ်ထရပ်ကနေပြီးမှတရုတ်ကိုကျွန်တော်က tariff လုပ်မယ်ဆိုတဲ့အနေထားတိမာမှုကိုကျွန်တော်အနေနဲ့မဟာဗျူဟာမျက်စိနဲ့ကြည့်မယ်ဆိုရင်ဒါဆိုမြန်မာနိုင်ငံမှာဘာ resource တွေရှိတယ်လဲအဲ့ဒီတိမာမှုကိုကျွန်တော်နိုင်ငံအနေနဲ့တွားပြီးတော့ short ချနိုင်ဖို့ကကျွန်တော်ရဲ့အလုပ်ပဲမြန်မာနိုင်ငံဟာ geopolitical stabilizer ဖြစ်ဖို့ပထဝီနိုင်ငံရဲ့ဘယ်လိုပြောမလဲ stabilizer ဖြစ်မှမြန်မာနိုင်ငံဒီ Switzerland နိုင်ငံလိုမျိုးဖြစ်မယ်ဟိုတို့ကပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ကိုကြည့်အဲ့ဒီနေရာမှာ Switzerland က Germany နဲ့ဗာလဲ Britain နဲ့ UKဒီအကြမ်းမှာသူက stabilizer ဖြစ်လာ။ဒါကြောင့်ဒီနေ့အထိဆွစ်ဇာလန်ကိုကြည့်မယ်ဆိုရင်ဒီလိုနိုင်ငံမျိုးဖြစ်လာတာဖြစ်တယ်။ထုံနေတူပဲမြန်မာနိုင်ငံဟာလည်းတနေ့ကျရင်အမေရိကပီထောင်စုနဲ့တရုတ်နိုင်ငံအကြမ်းမှာဆိုတော့ stabilizer တော့ဖြစ်နိုင်ဖို့ ਈ ကြည့်တယ်။ထုံနေတူပဲမြန်မာနိုင်ငံဒီအီဒီယားနဲ့တရုတ်အကြမ်းမှာ stabilizer ဖြစ်နိုင်ဖို့ ਈ ကြည့်တယ်။အဲ့ဒီလိုမဖြစ်ဘူးဆိုတော့ကျွန်တော်ဟာအနာဂတ်မရှိဘူး။ complementary ဖြစ်ကိုဖြစ်ရမှာ
ခုတော့ကရင်ပြည်နယ်ကအာရှလန်းစုံမွေးစစ်ကောင်စီဘက်ကထိုးစစ်ဆင်နေတဲ့အကြောင်းကြည့်အောင်ပါဗျာကရင်ပြည်နယ်တွင်းကအာရှလန်းပါဝင်ကော့ကရိတ်မြို့မြောက်ပိုင်းဒေသတွေမှာစစ်ကောင်စီ BGF တွေနဲ့ KNL PDF ပူးပေါင်းတပ်တွေကတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကနေကြားဆောက်တပ် BGF တွေကပူးပေါင်းထိုးစစ်ဆင်နေတယ်လို့ဆိုပါတယ်မတ်အေးမှသတင်းပေးပို့ထားပါဗျာ
ကရင်ပြည်နယ်အတွင်းကအာရှလန်းအပါအဝင်ကော့ကရိတ်မြို့မြောက်ပိုင်းမိချောင်းအင်းရန်ကုတ်ကောင်းမှုအောက်ဘုတ်တဲကမိုင်ကုန်းစတဲ့နေရာတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလွန်ခဲ့တဲ့ AB လလောက်ကတည်းကတက်လာတဲ့အောင်စရစစ်ကြောင်းကအင်အားဖြည့်ပြီးထိုးစစ်ဆင်လာသလိုအာရှလန်းကိုပြန်လည်စိုးမိုးနိုင်ရေးအတွက်လက်နက်ကြီးနဲ့ဒရုန်းတွေကိုသုံးပြီးတိုက်ခိုက်မှုတွေပိုများလာတယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်က VOA ကိုပြောပါတယ်
ကော့ကရိတ်ဘက်မှာတိုက်ပွဲကနေ့တိုင်းနေ့ပါဖြစ်နေတာပေါ့နော်အခုဆိုလို့ရှိရင်ဟိုခလာရ69ကနေလဲအာရှလမ်းမပေါ်ကိုလက်လက်ကြီးနဲ့ပြန်ပစ်လို့ပြေပေါ့နော်နောက်ပြီးတော့ drone တွေလည်းတအားသုံးလာတယ်ကျွန်တော်ဘက်ကဂျမ်းမာနဲ့ဖမ်းပြီးတော့ကာကွယ်နေကြရတာပေါ့နော်တိုက်ပွဲတော့ဟိုအင်အားတွေလည်းတိုးချက်ဖွဲ့ပြီးတိုးချက်လာတာပေါ့နော်ဂျန်ဒီဘက်ကအခုနေထားတော့နေ့စဉ်နဲ့အမျှတိုက်ပွဲတွေဖြစ်နေဒီကော့ကရိတ်နာတဝိုက်ဒီတော်တော်ကြီးတွေပေါ့ဆင်းနောက်ပြီးတော့ဒီတုံလိုပဲချမ်းအဲ့ဒီဘက်ချမ်းနေမှာတိုက်ပွဲတွေဆက်လိုက်တုံလိုနားမရောက်ခင်နားမှာပေါ့နော်ဒီကမိုင်ကုန်းဘက်အချမ်းနေတိုက်ပွဲတွေဖြစ်သူတို့ကအာရှလန်းကိုသုံးမိုးလိုက်ပြီးတော့ထိုးစစ်ဆင်လာဟောဒါပေမဲ့သူတို့ကတော့ဟိုထိုးစစ်ဆင်လိုက်ပြန်လန်ဆင်လိုက်အဲ့လိုအနေအထားမျိုးပဲရှိနေအခုအောင်ပြတဲ့ကြောင်ကတပွဲကြည့်ဖို့ပြန်လိုက်ပြန်ပွဲတစ်ပြစ်ပြန်ပွဲကြည့်လိုက်ထိုးစစ်ဆင်လိုက်ဒီကနေပြီးတော့ပြစ်ချလိုက်ပြန်လန်ထွက်သွားလိုက်အဲအဲ့ဒီလားပဲရှိပါတယ်ဗျာ
ကော့ကရိတ်ကြုံတို့တောင်ကြိုင်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေသလိုကြုံတို့ဂျိုင်းတရာတောင်ကြိုင်ဒေသတွေမှာတော့စစ်ကောင်စီတပ်တွေနဲ့အတူ BGF နေကြဆောင်တပ်တွေကပူးပေါင်းပြီးတိုက်နေတာလုံခြုံရေးကင်းနေလုပေးနေတာတွေရှိနေတယ်လို့လည်းဆိုပါတယ
်က
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာ၂၀၂၀လေးခုနှစ်နိစမိုင်းကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာ၂၀၂၄ခုနှစ်နိစမိုင်းကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။ကရင်ယူဘက်ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးအာရှလန်ကိုပိတ်ထားခဲ့တာကြောင့်စစ်ကောင်စီဘက်ကအာရှလန်ကိုတနည်းကျော်ကြားတဲ့အထိပြန်လည်ထိန်းချုပ်နိုင်တာမရှိသေ
ကိုလဲစေးသတင်းနဲ့ဆက်ပါမယ်ဗျာစကိုင်းတိုင်းကဏီမြို့နယ်တွေကနတ်ကြီးကျေးရွာကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မကွေးတိုင်းပခုတ်ကူပင်မှာလည်းစစ်ကောင်စီတပ်တွေနေမြေရှင်းလင်းနေပါတယ်အဲဒီကအခြေအနေသတင်းပေးပို့ချက်ကုသားညုံပြောပြပေးပါမယ်စကိုင်းတိုင်းကဏီမြို့နယ်ချင်းတွင်းမြေအရှေ့ဘက်ကမ်းမရှိတဲ့နတ်ကြီးကျေးရွာကိုဒဇမလ၃ရက်ညပိုင်း ောက်ကွဲတဲ့ဘုံသီးတွေလည်းတောင်သူတွေရဲ့ယာကင်းနီးမှာကြန့်ရှိနေခဲ့တယ်လို့ဆိုပါတယ်လူသေဆုံးတာတော့မရှိဘူးလို့ဒေသခံတူကပြောပါတယ
်မနေ့ကညနေ6နာရီည9နာရီည17နာရီကျော်မှာအဲတမီမျိုးနယ်နဲ့တီးရွာရဲ့အနီးပေါ့တိုက်ပွဲတွေလည်းမရှိဘဲနဲ့ဒေသခံပြည်သူတွေနေထိုင်တဲ့ကျွာရဲ့အနီးကို1500ကျွန်တော်တို့ကားပြတော်မှာကြည့်နေတယ်တော့လေးလုံးပေါ့နှလုံးကွဲတယ်နှလုံးကမကွဲသေးဘဲနဲ့ချသွားတာကိုတွေ့ရတယ်ဗျာမပေါက်ကွဲသေးတဲ့ဟာကထုံရဲ့ site မျိုးနေတယ်မြေပဲနဲ့နှမ်းဆိုင်နေတဲ့ယာကင်းကြီးတွေမှာရောက်တာဗျာဒီကြီးွာရဲ့အနီးကတော့တဲလေးတဲပြူကျသွားတာပေါ့ဗျာအဲအဲ့လောက်ပဲဗျာတခြားတော့ဟိုတာမန်တန်ရလောက်လေးပေါ့ခြေောက်ကလေးတွေမှာလက်နက်စလေးတွေမှန်နေအဲ့လောက်လေးတွေကျွန်တော်တွေ့ရတယ်ဗျာ
နကြီးကျေးရွာဟာမကြာခဏဆိုသလိုလေကြောင်းတက်ခိုက်တာခံရပြီးတော့အခု2024ခုနှစ်ထဲမှာလေကြောင်းကနေ3ချိန်တက်ခိုက်ခံထားရပါတယ်။ဒါအပြင်စစ်တပ်ရဲ့နေမီရှင်လေးရဲ့အတွင်းကျေးရွာအတွင်းကနေအိမ်တွေ4ချိန်မိရှို့ခံခဲ့ရပြီးတော့နေအိမ်190နီးပါးမိလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။ဒါကစကိုင်းတိုင်းကဏီမြို့နယ်တွေကစစ်ကောင်စီလေကြောင်းတက်ခိုက်မှုအခြေအနေပါ။မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့တွေကကျေးရွာတွေမှာဆိုရင်လည်းစစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပူစောတီတွေကနေမီရှင်လေးမှုတွေရှိတယ်လို့သိရပါတယ်။မန္တလေးတိုင်းညောင်မြို့နယ်တွေကဒီစစ်တပ်နဲ့ပြစောထီးတွေဟာဒဇမလ3ရက်နေ့မနက်ပိုင်းမှာမြစ်တစ်ဖက်ကမ်းမှာရှိတဲ့မကွေးတိုင်းမြစ်ချေမြို့နယ်တွေကချမ်းသာကြီးနဲ့ငွေတောင်ကျေးရွာတွေကိုဝင်ပြီးတော့နေအိမ်တွေကပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းဒေသခံတွေကပြောပါတယ်
။ညောင်ထောင်းကြီးကဖိုးရှင်ပြောင်းတော့ပေါ့အကျန်းရနေပြီးတော့ဆက်လီနဲ့နှစ်စီးလာတယ်ပြီးတော့နန္ဒတိဖောက်ကူဝင်လာတော့ဒီလူတွေလမ်းချပြေးကြတော့ညောင်ချမ်းသာကြီးကိုဟောနန္ဒတိဖောက်ဝင်လာပြီးတော့ကျွန်တော်ဒီကလေးစည်းလေယူသွားတယ်အလိုစိတ်ကလေးလေးသေးသွားတယ်ပေါ့ငွေတောင်က208အိမ်အဝါကချမ်းသာကြီးက320လောက်ရှိမှာတညအိမ်နေရတယ်ပြည်ရအောင်စီဘူးတွေယူသွားတယ်တက်စီဘူးတွေယူသွားတယ်အလိုမိုးတို့တွေယူသွားတယ်လေးစည်းယူသွားတယ်ဘူးကြီးစနေဘလောက်ဦးခေတန်ကြီးအောင်ပြင်းပြီးစလောက်တာဟုတ်
နေနေတဲ့ကပစ္စည်းတွေယူဆောင်နေချိန်မှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်ဖို့ပြင်ဆင်နေချိန်စစ်တပ်နဲ့ဒီစစ်တပ်ထောက်ခံတဲ့ပြူစောထီတွေပြန်လည်ဆုတ်ခွာသွားတယ်လို့လည်းဒေသခံတွေကပြောပါတယ်။မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့မှာစစ်တပ်ရဲ့မြင်းမွေးမြူရေးတပ်ရှိပြီးတော့အဲ့ဒီတပ်ကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်တာတွေရှိခဲ့တယ်လို့တိုက်ခိုက်ခံရတဲ့အတွက်လည်းစစ်တပ်ဘက်ကအင်အားဖြည့်ပြီးတော့ကြီးရွာတွေဘက်ကမကြာခဏစစ်ကြောင်းထိုးနေမြေရှင်းလင်းတာလက်နက်ကြီးတွေပစ်ခတ်တာတွေကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။စကိုင်းနဲ့မကွေးတိုင်းတွင်အခုလိုဆက်စင်ယူနေတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ကြာသာပတင်းနေ့မနေ့ခင်းရဲ့ပထမပိုင်းနိုင်ဝဲအစီအစဉ်ဒီမှာပဲပြီးဆုံးပါပြီ။ဒုတိယပိုင်းကမနေ့ခွန်နိုင်အထိလူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website Facebook YouTube စာမျက်နှာတွေမှာဆက်ကြည့်နိုင်ပါတယ်ခင
်ဗျာ။ VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ဖန်ယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီအထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz ကိုတုံးတုံး9ရုပ်ပြင်ပထမပိုင်းနိုင်ဝင်းနဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလိုက်မီတာ190ကီလိုဟတ်စ်တင်9ခွန်9ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေညစေနိုင်ကနေ17နိုင်အထိလိုင်းတို့မီတာ15
ဗီအိုအေမြန်မာပိုင်းရဲ့ချက်တာပရင်းနေ့မနက်ခင်းဒုတိယပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဗီအိုအေရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပြပို့လို့ရဆိုတော့ဘမ်မီစ်
ဒီဥစ္စာကျင်းစစ်တဲ့ကြီးထွားနေတဲ့မြန်မာပြည်သူတွေအတွက်တကယ်အကျိုးရှိနိုင်ပါမလားဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြုံသံတော်ကိုမမျက်စင်အောင်ကမေးမြန်းဆွေးနွေးထားပါရမြန်မာပါဦးကျော်စံတန်ရှင်မင်္ဂလာပါဦးအဓိကကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်လုပ်ငန်း
တွေ တရုတ်နိုင်ငံသားတွေမြန်မာနိုင်ငံတွေမှာရှိနေအကြောင်းမျိုးမျိုးသူတို့ကာကွယ်ဖို့ဆိုတာအဓိကပါပဲတကယ်တော့မြန်မာနိုင်ငံအတွက်သာဒါဆန်းနေပေမဲ့ကမ္ဘာအတွက်တော့စိတ်မဆန်းပါဘူးတရုတ်ဟာ
ဒီရပီအယ်ခေါ်တာပေါ့ပီပယ်စ်လစ်ဘရေးရှင်းအာမီတရုတ်ပြည်သူလူမျိုးရေးတပ်မတော်မစုံမဲနဲ့အဲဒီပုဂ္ဂလိကဒီလက်နက်ကိုင်အဖွဲ့ကိုစုံမဲဆိုတဲ့သဘောမျိုးနဲ့ဂျွိုင်းဗန်ချာတွေကဖွဲ့ပြီးတော့သူတို့လုပ်ပါတယ်အဲကမ္ဘာမှာနိုင်ငံပေါင်း20ကျော်လောက်မှာရှိတဲ့ထင်ပါတယ်အဖွဲ့တော်တော်များများရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဓိကဒီတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်
ာကိုပြင်ဆင်ဖို့အတွက်သူတို့ကော်မတီဖွဲ့ပေးထားတယ်ပြည်ထောင်စုဒုတိယဝန်ကြီးကဥက္ကဋ္ဌနောက်ပြီးတော့ဒုရဲ့ချုပ်ပါတယ်နောက်ပြီးတော့ကျန်တဲ့ဌာနဆိုင်အကြီးအကဲတွေပါတယ်အဲ့ဒီအချိန်မှာသူတို့ရဲ့ဒီအဖွဲ့ဖွဲ့ပေးထားတဲ့လုပ်ငန်းအဲ့လုပ်ငန်းကော်မတီရဲ့လုပ်ငန်းတာဝန်ဆိုပြီးတော့ကြီးညာတွေ့တဲ့စစ်ကောင်စီဘက်ကအဲ့ဒီမှာနိုင်ငံတော်အချုပ်အခြာအနာကိုထိပါနိုင်ခြင်းရှိမရှိနောက်တစ်ခုကနိုင်ငံတော်နဲ့အများပြည်သူအတွက်အကျိုးကျေးဇူးဖြစ်ထွန်းဖော်ရရှိမရှိအဲ့ဒါဘသူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားလဲအများအားနိုင်ငံရေးသိပ္ပံပါဒါ national interest ဆိုတာအများအားမေကုံနဲ့ whose interest ဘသူအကျိုးစီးပွားရဲ့နိုင်ငံတော်အကျိုးစီးပွားဆိုတာဆိုတော့အမျိုးမျိုးဖြစ်လာနိုင်ပဲရှိတယ်ဆိုဒီထဲမှာပို့ပြီးတော့အရေးကြီးပြီးသူတွေထောက်ပြတာ number 3မြင်ဆွဲမှာပြပမှတင်သွင်းလာမည်လက်နက်တွေအထုကရိယာတစားဗလာတွေကိုသူတို့ဘလို့တင်သွင်းမယ်ဆိုတော့စီစစ်မယ်ဆိုတော့ဒီဟာလက်နက်တင်သွင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲသဘောတူညီပါလာမယ်ဆိုတဲ့အကြောင်းဒီဟာမြန်မာနိုင်ငံမှာတော့တော်လေးအရေးကြီးတဲ့အခန့်ကဏ္ဍကပါဝင်မယ်လို့ဆိုတာသိရပါတယ်ဆိုတော့တရုတ်ကတကယ်တော့ဒီလိုလုပ်ကြတဲ့ကတရုတ်ရဲ့ဩဇာကိုကျွန်တော်စောစောပြောခဲ့လို့သူစစ်တပ်ကမသုံးတာဒီစစ်တပ်မပါဝင်တဲ့ကမ္ဘာမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေအတဆင်လုံလုံရေးတွေထားရလဲပဲသူရဲ့ဒီဩဇာအနာကိုတိတ်တဆိတ်မှမဘူးကြိုးပမ်းတယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဥပမာတချို့ဆိုတင်စားလို့ပြောရဲ China Wagner ရဲ့တူရာရှားမှာဖြစ်သွားတဲ့ Wagner ကျေးစားတက်ဖွဲ့လို့ပေါ့သူတို့အဲ့လိုသုံးတယ်ဆိုပြီးတော့သူတို့ပြောကြတယ်သို့သော်လည်းပဲ Wagner ရောဘာရောသူတို့ကဘယ်လိုမှကုနေ Ukraine စပန်သူတို့ကိုယ်တိုင်ဝင်တိုက်တယ်ပထမပိုင်းမှာတော့ logistic သေပူဆောင်ရေးတို့ထောက်နှံ့ရေးတို့အဲ့ဒါမျိုးတွေမှပါဝင်ခဲ့တာများပါတယ်အခုကြတော့မြန်မာနိုင်ငံမှာကြတော့သူတို့နဲ့သဘောတူညီလုပ်မဲ့စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြည်တွင်းစစ်ဖြစ်နေတယ်တောက်ပြီးတော့ NUG ဒီမိုကရေစီလိုလာတဲ့အင်အားစုတွေနဲ့လည်းတိုက်ပွဲဖြစ်နေဆိုတော့ဒီနေရာမှာသူတို့အနေနဲ့သိပြီးတော့ဘယ်လိုရပ်တည်မလဲဆိုတာသိပြီးတော့အရေးကြီးတဲ့မေးခွန်းထုတ်စရာဖြစ်တယ်လို့ထင်ပါတယ
်အခုတရုတ်ကအဲ့လိုလှုပ်လာတာကိုမြန်မာလူထုကလက်ခံနိုင်ခြင်းရှိလား NUG ရောနောက်တိုင်းရင်းသားလက်နက်ကိုင်တွေရော
အဘမြန်မာလူထုကလက်မခံလို့ဒီကားလှုပ်ဖို့အကြောင်းဖြစ်လာတာပါတကယ်တော့မြန်မာလူထုကစစ်ကောင်စီအာဏာသိမ်းပြီးကတရုတ်ကနောက်ကရှိရဲဆိုပြီးတရုတ်စေယုံတွေတရုတ်ကျူးစီပွားတွေသူက ပြန်မှာထားပြီးတော့တိုက်ခိုက်ကြရစီခဲ့တယ်နောက်ဆုံးမကြသေးခင်ဆိုတေကောင်စီဝင်ရုံတော့တိုက်ခိုက်ရတယ်ဆိုတော့တေကသူတို့ကိုလူလူမုံလာတယ်သူတို့မှရမ်းများနေတယ်ဒါကိုစစ်ကောင်စီဒီသူတို့ရဲ့နိုင်ငံသားရဲ့သူတို့ကျူးစီပေါ့မကွယ်ပင်းနိုင်တော့ဘူးသူတို့ကိုယ်တိုင်ဝင်ပြီးတော့တနည်းနည်းလောက်ရမယ်ဆိုတဲ့သဘောမျိုးလောက်တယ်လို့ယူဆရပါတယ်တချို့ကခံမှန်းကြတယ်တေကမှားတယ်ဒီခေတ်ကမှား ကျွန်တော်ဘက်မှနေပြီးဆွေပြောတဲ့လူရှိတယ်ဟုတ်လားဟုတ်တယ်တစ်ဖက်မှာကြည့်လိုက်တေလုံငန်းတော်တော်များများဟာတိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသနောက်ပြီးတော်လိုင်းရာစုတွေထိန်းချုပ်ထားတဲ့ဒေသရဲ့ဩဇာအောက်မှာကြောင်းနေရအများကြီးပဲလေဆိုတော့အခုစစ်ကောင်စီနဲ့ညှိလိုက်ရင်အဖြစ်အဲ့ဒီဒေသတွေကိုကြီးစုထားတဲ့တိုင်းသားအင်အားစုတွေကိုသူစစ်ကောင်စီနဲ့ပေါင်းပြီးတော့တိုက်တဲ့အထက်မှာပါ Pungika Pubi Tinsala Mesuya, Ludoro Mamara or Topiajava.
Now the Kuajaro di Nema Ajima, India Pubi or Nabima today when Palare the Boy Shibare. Ero Ainijin Nangandi at the Borta or Dilu di Dio Yelunyiko Nipomes Reboma.
India Ijizuma, India. Nama ini macam tu, orang mampang kira tu aja kaima keludan si mangai, soal lu deh, besung pumsu ye keludan si mangai aja kaini nama dia macam, elok pahu biru, look east, act east bossi, asal dia mah siapa gotu pahu biru, siapa asal orang asal tu tu si boy, lupa sedap boleh si mangai lu rasa ye jadi si mangai macam dia, tu yop dia, ya kaingat sih Bengla, Bengla atau India tu mudi aku travel nanya ye jadi lu, mah biru ye jadi lu. The kind of dance, Manging up, Chapi, Debago, Lamakiza, Halever, India, Alaru, Yijuar, Sura. Bosura, Tuna, India, Nanangan, the Bawa, Afina Mateja, who now by Mazura, Nezajin, Lubio, and Majaka, Dibaka, Pinne, Dizale Pete, Dibakiza, Sabi, of Chicabolisura, the Giza Malet, through Tate, go to Latin, Chinese, Amyazo, Tate Biavia, Pima, India, Ave, Dia, Afin, the Chopsu, Sagan, Lundu, They said that way, I myself are suing India to have the Yilavi. Now we are Chopsunako dancing, my incidents are my house, I love where I think we are called Harabus, Dinia Madrud and the Patrick Dimitri, they suing Yapsapara, India. Now Indian Anga, Bangladesh, like I'm a Mabu. Bangladesh, our Chick Hasina, Suya, Raw, Deun and Isade. Dame a good senior at the Mamma Yunus Suya, Raw, Deuko Zura, Tauti, mean Bichilabu. So through a level of the case, I have to be able to get a Now, times are here. Times are level, my mother is in here. They only have to be able to get a job. My mother is here. So, next season, they are in here. 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 They
Now, Piro, di Daina Lenekaini, Yi Mayo, Duke, pay Daina, Tidua, Oza, Lamoni, Lupiolu Yamle, Udlu, Lunye, Gumni, Pueme, Suro, American, Uroparua, Blue Dongyalan.
Daina, you, Jomestrin, or Samuel did that, Daina Ribamazu Hadoli, Oza, and a cigarello, Sunsa Java. Dame Kukama, Nina Mohammed, somewhere, Picker, Tema, Evo, Druba, Matilu, Mian, and Chinese, however. ไอ้ซุมเวเนี่ยสิกองซินเนี่ยปฐมบ่ายมาปี้ยะผู้ซิซะปี้เกราหมาอีเนี่ยไม่อยากให้อีก็ทบหมดดูสุบิยอไปชะเกเลยสุดาไม่จักหน้าจาเลยเสี่ยมยอมมาจันเนี่ยอภัยบ่เลยตีเอเนเลยรู้กูกันดูเนี่ยก็รอฮีโลยาเลยบ่เลยสรุปอู้คํามาตีเอเนเลยก็เลยเวตะยุพี่อ่ะปี้เลยไตสิกองซินเนี่ยซิซะปั่นมาลูกเปาะท่าเลยตีเอเนเลยก็สรุปเนี่ยตะยุญญาเลยไตซิซะแมสุราตองมา လုံးဝခင်ဗျားတို့ကြိုက်တဲ့လုပ်ပါဆိုပြီးလေ့ကျင့်ခံရတဲ့ဘောရောမဟုတ်ပါဘူးသုံးသပ်သူတွေပြောရတဲ့ကျွန်တော်ကြားလိုက်တဲ့ဟိုနေ့ကလည်းပဲသူတို့ဟာနည်းမြေတော်များများလူကျင်လာရပြီးသူတို့လူကျင်လာရပြီးတော့မှသူတန်းသူဆိုပြီးဆွေးနွေးမှာတို့အကျိုးစီးပွားဘောရောဒုံရင်တိုင်းအကုန်လုံးပြန်ပြီးဆုံးပေးနိုင်လို့ဆိုရဲသဘောထားနဲ့ဆိုတော့ဆက်လက်ပြီးရည်ဒီမှာဖြစ်ပါတယ်ဆိုတော့နောက်ခရိုင်ရေ ခင်ချုပ်တယ်ဆိုပြီးလှုပ်လာတာဖြစ်ပါတယ်သူလည်းပဲဒေဥဩဇာကိုနာခမဲ့သဘောလောက်ဒီမဟုတ်ဘူးနောက်အေးဆိုရင်တော့အဝေးကြီးပေါ့အေးမှာဟိုဘက်ထိလည်းလမ်းပေါက်တယ်ဆိုတော့အေးပေါ်မှာသူတို့ဘယ်လိုဖိအားပေးမယ်ဆိုရတာဒေဥကအခုထိပြသလာခြင်းမရှိသေးပါဘူးဒါကတော့နိုင်တိုင်းအင်အားစုတွေပေါ်မှာသူတို့ဩဇာ promo နိုင်ခြေကိုတက်ပြတာပေါ့လေဒ ဒါပေမဲ့ဒီအမေရိကန်နဲ့ပတ်သက်လို့အသိအရေးကြီးပါတယ်အမေရိကန်ရဲ့ခုနပြောခဲ့တဲ့အိန္ဒိယသမုဒ္ဒရာထိုင်ကိုအဲဒီကဖြတ်ပြီးသွားမဲ့နေရာမှာတရုတ်စစ်တပ်တွေထားလာမယ်ဆိုတာအစကတည်းကအမေရိကန်အခြေပြုအထူးသဖြင့်အနောက်နိုင်ငံတွေကလူတွေကတရုတ်တွေဟာကမ္ဘာမှာအဲဒီလိုလုံခြုံရေးကုမ္ပဏီတွေဖွဲ့လာတာသူတို့စစ်တပ်မဟုတ်ဘူး PLA တရုတ်ပြည်သူလုံခြုံရေးတပ်မတော်မဟုတ်ရင်တမယ်ပဲတရုတ်အစားနဲ့မကျင်းဘူးဒီနေ့အပြင်တရုတ်ရဲ့အာဏာကိုပေါ့လေstate power ကိုကမ္ဘာ့လွှမ်းမိုးဖို့အတွက်သူကတိတ်တဆိတ်ကြီးလန်းလှန်လာတာဟာဖြစ်တယ်။ထိုနည်းလောက်အောင်ပဲဝါဂနာအဖွဲ့ကိုလည်းပဲရုရှားတို့လိုပဲသုံးခဲ့ရဆိုပြောခဲ့ကြတယ်ဆိုတော့အခုလည်းပဲအနောက်နိုင်ငံတွေကလိုပဲမြင်ထားမှာပါပဲ။အမေရိကန်တို့ကတော့လုံးဝတော့ဟိုလက်ပိုက်ကြီးနေမရှိဘူးအထူးသတိထားစောင့်ကြည့်နေလိမ့်မယ်လို့ယူဆပါတယ်။တကယ်လို့အမေရိကန်ကလည်းတရုတ်ဝင်လာလို့ငါတို့လည်းထိတ်တဲ့သုံးထူးတွေးခဲ့ရဆိုရင်တော့မြန်မာပြည်အတွက်အခြေအနေကမကောင်းဘူး။အဲ့လိုဖြစ်လာရင်တော့မြန်မာပြည်ဟာproxy conflict zone ဖြစ်လာမှာပေါ့လေတော်ဘယ်ဩဇာကံဖွဲ့ရင်ဖွဲ့ရမှာတိုက်တဲ့ပုံစံမျိုးနဲ့ဖြစ်လာနိုင်တယ်လို့ယူဆပါတယ
်အဲဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမြင်မေးနေကြမေးကုန်မယ်မေးရမယ်နဲ့တူပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာကြည်လည်ဖို့အလားအလာဘယ်လိုရှိပါလဲ
အမြဲဖြေနေရဖြေပြပါပဲအလန့်ဝေးပါတယ်တကယ်တော့ဒီနိုင်ငံတွေပြည်ပနိုင်ငံတွေပါဝင်ပတ်သက်လာလေမြန်မာနိုင်ငံပြဿနာပြည်လည်ဖို့ကပူပြီးအလံဝေးလေလို့ပဲပြောမှာပါကိုတို့အချင်းချင်းညှိနှိုင်းနိုင်မှာဖြစ်မှာပါစစ်တိုက်ပြီးတော့မင်းစီမငါအေးမယ်ဆိုတဲ့ဟာကတော့အဲ့လိုတော့တချို့ကတော့တိုက်တဲ့ခါမှာတော့ဒီလိုကြွေးကြော်စမ်းတိုက်ကြတယ်ဒါပေမဲ့ဒီဟာညီမညက်ပန်းနိုင်မဖြစ်နိုင်ပါဘူးညီမညက်ပန်းနိုင်ဟာငါတို့ညှိပြီးတော့လှသိမ့်ပြီးငါတို့နိုင်ငံအကျိုးအတွက်မဟုတ်ရင်ငါတို့နှစ်ဖက်လုံးဟိုပြည်ပဟာတွေဝင်လာပြီးတော့ငါတို့မြေစာပင်ဖြစ်လိမ့်မယ်ဆိုတဲ့အစီနဲ့လုပ်ရမယ်အဲ့လိုဖြစ်ပေါ်လာပဲအဓိကဒီသဘောထားကတော့တွန်းလှန်ရေးလုပ်နေတဲ့အင်အားစုမှာအစအရာဒီသဘောထားရှိပါတယ်သူတို့ဟာတိုင်းဒါရလည်းပဲငါတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ကုကြမှာကိုယ်ပိုင်တခွင့်ရကြမယ်ပြည်ထောင်စုထဲမှာအထူးနေကြတဲ့လူတွေကြီးပါပဲဒါပေမဲ့စစ်တပ်ကသူတို့ရာလျင်ကြီးစိုးရမယ်သူတို့စုမွေးရေးဆွဲသဘောတရားများနေတယ်ထင်တယ်သူတို့ကဒါကိုစွန့်လွှတ်ရမယ်သူတို့ဒီဟာကိုစွန့်လွှတ်ရမယ်အင်းရှင်းနိုင်ငံတွေမှာအင်ဒိုနီးရှားတို့ကတော့စွန့်လွှတ်ခဲ့ရတာပဲစစ်တပ်ကဒီသဘောထားကိုတဖြည်းဖြည်းစွန့်ပြီးတော့ဒီမိုကရေစီလုံးဝဖြစ်လာပြီပဲအင်ဒိုနီးရှားတို့ကဘာမှ third biggest democracy in the world ဆိုတော့ကြွေးကြော်လက်မထောင်တဲ့အခြေဖြစ်လာပြီမြန်မာနိုင်ငံဘာကြောင့်မဖြစ်နိုင်ဘူးလဲမြန်မာစစ်တပ်ဟာအများကြီးဒါကိုစဉ်းစားပြီးတော့လုပ်တင်နေထင်ပါတယ်နှုံးဖုံးရင်တော့ဒီပြည်ပခါကတော့ပြည်ပဩဇာမရှိအောင်မှာပြည်တွင်းမှာစစ်တပ်နဲ့ဒီမိုကရေစီအားစုတွေကတော့ပြည်ပခါဆက်လက်ပြီးတော့စဉ်းစားမယ်ထင်ပါတယ်ဟုတ
်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ Jensy အစီအစဉ်လှည့်ပါဗျာ။ဒီတစ်ပတ်တော့ခီးသွားတဲ့လူငယ်တယောက်နဲ့မိတ်ဆက်ပေးခြင်းပါတယ်။ဒီလူငယ်ကတော့ဘယ်တော့မှနောင်တမရခြင်းလို့ဆိုပြီးမသေးခင်မှာကြောဖို့အိတ်ကလုံးလွယ်ပြီးစွန့်စားရတဲ့ခီးတွေထွက်ချင်နေတဲ့လူငယ်ကင်းလူငယ်တယောက်ဖြစ်ပါတယ်။သူကမြို့ပြအင်ဂျင်နီယာဘဝကိုစွန့်ပြီးတော့ခီးသွွားတာကိုဝါသနာပါတဲ့လူငယ်လေးပါမခင်လေးဆက်သွယ်မေးမြန်းတင်ပြထားပါဗျာ
ကိုဘသားကိုရှာတွေ့ပြီးသွားတဲ့အချိန်မှာကျွန်တော်အင်ဂျင်နီယာမဖြစ်ချင်တော့ဘူးပေါ့နော
် Hello Gen Z တို့ကြီးလူငယ်ဆိုတာကအလွဲလေလုံရင်းနဲ့ပဲခုသွားချင်တဲ့လမ်းကြောင်းမှန်ပေါ်ရောက်တတ်ကြတာတဘာဝပဲလीအဲ့တော့ဒီလူငယ်လေးကဘလို့အလွဲလေလုံပြီးတော့သူသွားချင်တဲ့လမ်းကြောင်းမှန်ပေါ်ရောက်သွားတာလေသူကဘယ်သူလဲ
သမီးလာပါကျွန်တော်လည်းများတော့စောကိုလို့ခေါ်ပါတယ်ကင်းပီနေကကင်းလူမျိုးကီတာဘလော့ဂါတယောက်ပါကျွန်တော်ကဒီ Facebook မှာပက်ပက်ကန်တော့စတော်ဝေးကီတာဆိုတဲ့နာမည်နဲ့ကျွန်တော်ခီးသွားတဲ့အကြောင်းအရာလေးကိုမျှဝေဖြစ်ပါတယ်ကျွန်တော်လည်းလောဆယ်မှာတော့မသေးခင်ကဘာကြီးကိုကြည့်တော့မယ်ကျော်ဝေးလေးလွယ်ပြီးတော့ဆိုတဲ့ဇာမောလင်းနဲ့အတူတူကျွန်တော် Adventure ခီးစဉ်လေးစုံစမ်းတဲ့ခီးစဉ်လေးအကြောင်းကိုကျွန်တော်ရေးလေးရှိပါတယ်ကျွန်တော်သွားလေးရှိပါတယ်ပြဟုတ
်သူကလေမြို့ပြအင်ဂျင်နီယာဘာသာရဲ့နဲ့ကြောင်းပြီးသွားပြီမယ်လေတကယ်တမ်းသူရွေးချယ်လိုက်တာကကြတော့ခီးသွားဘလော့ဂါတယောက်အနေနဲ့ရွေးချယ်လိုက်တာဆိုတော့သူကဒီလမ်းကြောင်းကိုဘလို့ရှာဖွေတွေ့ရှိခဲ့တာလေ
ဒီကြောင်းတက်နေရင်းနဲ့မှပဲအဲ့လိုခီးသွားဖို့အကြောင်းတစ်ခုပေါ်လာတယ်ပေါ့နော်အဲ့တော့ကဒီကိုယ့်ဝန်တွေကိုခီးရှည်တစ်ခါမှကိုယ့်ကိုစီစီမသွားဘူးမသွားဘူးတဲ့အချိန်မှာပထမဆုံးအချိန်ကိုယ့်ဘက်ကိုဒီရှည်ရကြတဲ့ခီးတစ်ခုစီစီပြီးသွားဖြစ်တယ်ပေါ့နော်သွားတဲ့ခီးစဉ်ကလည်းပြည်တွင်မဟုတ်ဘူးပြည်ပဖြစ်နေတယ် VNN ကိုရောက်သွားတာပေါ့နော်အဲ့တော့ဟိုဘာတွေ့ကြမှာမရှိဘဲနဲ့လင်းလက်မှတ်တော်မော်ရဲတက်ပဲနဲ့အဲ့တော့ကရောက်သွားတဲ့အတွက်ကြောင့်ကျွန်တော်မှဟိုအလွဲကြီးအများကြီးပေါ့နော်အဲ့တော့ဆိုရင်အလွဲကြီးအများကြီးဟိုအမားကြီးအများကြီးနောက်ဆုံးဟိုအဲ့ဒီကိုကျွန်တော်ခီးသွွားနေရင်းနဲ့ဖြည့်ရှင်းဖြည့်ရှင်းဖြည့်ရှင်းနဲ့ပြည်လေသွားရင်မှရလာတဲ့အဲ့
ဟိုဟာជីနုမှုတွေတွေကျွန်တော်သဘောကျသွားတာပေါ့နော်အဲသဘောကျပြီးမြေပါပြီးပြန်ရောက်လာတယ်အဲ့အချိန်မှာအဲ့ခန္ဓာချက်ကိုကြိုက်သွားတယ်နောက်တစ်ခုကျတော့အဲ့သူများနိုင်ငံရောက်သွားတဲ့အချိန်မှာပေါ့နော်ဟိုတို့တို့စီမှာရှိအလှတရားတွေဆိုရင်ကျွန်တော်အလကားကြီးခွင့်မရကျွန်တော်ပတ်စံပြီးကြီးရတာပေါ့နော်ဟိုနေရာသွားလဲဝင်ကြီးနေရာသွားလဲဝင်ကြီးပေါ့နော်
ဒါပေမဲ့သူတို့စီရတဲ့ညီမီးတဲ့ဟာကျတော့မဟုတ်ပါဘူးလို့ငါတို့စီမှာလည်းအဲ့နေရာကြီးအများကြီးရှိတာလေလို့ဘာလို့သူတို့စီကိုဝင်ကြီးပေးပြီးသွားမှာလဲကိုယ်နိုင်ငံကိုကြီးမှာပေါ့ဆိုရယ်စိတ်ကဝင်လာပြီးတော့အဲ့မှာကျွန်တော်ခီးတွေစသွားဖြစ်တော့တာပဲပိုးကအဲ့ရစသွားတယ်ကြောက်အောင်ပါပေါ့နော်
သူကဘာကြောင့်မို့လို့ခီးတွေသွားခြင်းပေးတာလဲ
ကျွန်တော်ခြေထောက်နှစ်ချောင်းကတက်တန်းရှိတယ
ဆိုဒီအရာတွေကြတော့ကျွန်တော်ငယ်တုန်းပဲလုပ်လို့ရတာလေနော်အသက်ကြီးသွားရင်ကျတော့ဒါမျိုးလုပ်လို့မရတော့နောင်နာမရချင်ဘူးပေါ့နော်အဲအဲ့ဒါကြောင့်လည်းကျွန်တော်ဟိုစွန့်စားတဲ့ခီးတွေကိုပို့ပြီးသွားဖြစ်တာပေါ့အေးစေးသွားလို့ရတဲ့ခီးကြီးလည်းအများကြီးရှိပါတယ်ဒါပေမဲ့အဲ့ဒါကြီးကျတော့ကျွန်တော်အသက်ကြီးမှသွားဖို့ချန်ထားတာပေါ့နော်အခုကျတော့ငယ်တုန်းသွားလို့ရတဲ့ခီးကိုကျွန်တော်ငယ်တုန်းပဲသွားချင်တယ်ကြီးမှနောင်နာမရချင်ဘူးပေါ့နော်အဲ့ဒါကြောင့်ဟုတ
်သူကလေတကယ်ကိုစွန့်စွန့်ဆဆသွားရတဲ့နေရာတွေရွေးချယ်ပြီးတော့သွားတယ်ပြီးတဲ့ခါကျတော့ backpackers notes လို့ခေါ်တဲ့ကြောပွိခီးတယ်ဆိုတဲ့ page လေးကနေပြီးတော့အဲ့ဒီအတွေ့အကြုံတွေပြန်ပြီးတော့မျှဝေတယ်ဆိုတော့သူကခီးတွေတော်တော်များများလဲသွားခါပြီးပြီပေါ့လေအဲ့တော့သူသွားခဲ့တဲ့ခီးတွေကနေပြီးတော့မှတ်မှတ်ရရနဲ့ဘလို့အတွေ့အကြုံတွေကြုံရလဲဆိုတော့လည်းနားထောင်ကြည့
်အဲပထမဆုံးခီးဆိုတော့ဒါ VNN ပေါ့နော်ကိုမနိုင်ငံသားကိုလည်းအဲ့လိုတယောက်တည်းခီးသွားဖူးတာမျိုးမရှိဘူးကိုကလည်းမစီစဉ်ဘူးတော့ဟိုဒူးစံတုတ်တွေလိုက်နာမဲ့အရာတွေကတိတာအရန်အားနဲ့ဘာဖြစ်သွားလဲရဲစခဲတွေပါညာရောက်ကုန်တာပေါ့နော်ဘလို့ဖြစ်သွားလဲဆိုတော့ဆိုင်ကယ်မရတဲ့နေရာမှာသွားပြီးဆိုင်ကယ်သွားရလိုက်တာပြန်လဲလာအောင်ဆိုင်ကယ်မရှိတော့ဘူးအဲ့တော့ VNN တွေပြန်မဲ့နောက်ဆုံးနေ့ပေါ့နော်နောက်ဆုံးနေ့မှာပတ်စံမရှိတော့ရှိတဲ့ပတ်စံလည်းဒေါ်လာတရားမပြည့်ဘူးဟာရောရရင်ငါတော့သိပြီဆိုပြီးဖြစ်သွားတာနောက်မှမဟုတ်ဆိုင်ကယ်မရတဲ့နေရာမှာသွားရမိလို့ရဲရဆိုင်ကယ်ကိုဖမ်းသွားတာအဲ့ဒါတညလုံးပတ်ချလာရတာမနဲ့သုံးနိုင်မှဆိုင်ကယ်ပြန်တွေ့တာပေါ့နော်အဲ့ဒါမမရတခုပေါ့နောက်တခုကျတော့ဟိုကျွန်တော်စာလေးရေးဖူးပါတယ်အဲ့ဟာလေးကဟိုရခိုင်ပြည်နယ်ကကျွန်းကျွန်းဟိုသွားအိတ်တဲ့အချိန်မှာအဲ့လိုညဘက်ကျွန်တော်ကအပေါ့ပါသွားတဲ့အချိန်ပေါ့နော်အဲကျွန်တော်လည်းအတူတူရှိတဲ့သူကအဲဝင်လာလေးဆိုပြီးခေါ်လိုက်တာကျွန်တော်မဟုတ်တဲ့ဇုံတစ်ခုကြီးဖြစ်နေတာပေါ့နော်ကျွန်တော်ကဟိုပေတီဗီအဲ့နေရာပဲဆက်နေသေးတယ်ပေါ့နော်ဆက်နေသေးတော့ကျွန်တော်တို့ဘေးနားလူတယောက်ကထက်ချောက်ခံရတယ်အဲ့ဒါလည်းကျွန်တော်နေရာပြောင်းသွားတယ်ပေါ့နော်အဲ့ဒါလေးကတော့နောက်တဲ့အမှတ်တရတစ်ခုပေါ့ဒီနောက်ဆုံးရှိခဲ့တဲ့အမှတ်တရကျတော့ဒါလွန်ခဲ့တဲ့3လလောက်ကကျွန်တော်ခရာဘီဆိုတဲ့ထိုင်းနိုင်ငံတောင်ပိုင်းမြို့လေးကျွန်တော်သွားတာပေါ့နော်တယောက်တည်းသွားတယ်သွားပြီးကျွန်တော်ဟိုဒီကျုံးပေါ်ကနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့တော့အနေမကောင်းဖြစ်တာပေါ့နော်။အဲအခန်းလေးကိုတော့မဝင်နိုင်ဘူးကျွန်တော်လိုက်ပြတာ။ hostel ရှိမှအတူထောက်ပြီးကျွန်တော်အဲ့မှာအမ်မာလေးရောပေါ့နော်တရလုံး။အဲတနေ့လုံးတညလုံးတညလုံးကိုကျွန်တော်အန်တာမနေ့ထိပဲအဲအဲ့နေရာဆိုကျွန်တော်တနေ့ကုန်တညလုံးဘာမှမစားရအောင်။နောက်နေ့မနေ့ထိကိုမစားရအောင်။ဟိုအဲ့လိုတယောက်လေးအပြင်းပြားခဲ့တာပေါ့နော်
။သူကဘာကြောင့်မို့လို့ဒီလိုစွန့်စားရတဲ့ခီးတွေသွားကျင်နေရတာလဲ။
ဖရန်နေဘာညာကြီးကိုကျွန်တော်တိတ်ပြီးတော့စိတ်ဝင်စားလေးမရှိပါဘူးเนาะဟိုကိုသွားတဲ့အကြောင်းအရအတိုင်းကိုပဲကျွန်တော်ကလူတွေကိုခံစားချင်တာပေါ့เนาะအဆိုတော့တယောက်ရဲ့စာသားလေးတစ်ခုပေါ့เนาะအမြဲတမ်းအဲ့ဒါလေးကိုကြားရောက်နေရရှိတယ်အဲ့ဒါကဘာလဲဆိုတော့ live life you will remember တဲ့ Avicii ရဲ့စာသားလေးပေါ့เนาะဟိုကိုအမြဲတမ်းအမှန်ရတတိယနေမဲ့ဘဝမျိုးပဲဟိုရှင်သန်နေထိုင်ပါဆိုတဲ့အတိတ်ပဲမျိုးပေါ့เนาะကျွန်တော်အဲ့စာသားလေးကိုအရန်သဘောကျတာမသွားနိုင်တဲ့သူတွေမမြင်နိုင်တဲ့သူတွေကိုကြတော့ဟိုကျွန်တော်သွားတဲ့မျိုးထပ်တူခံစားစေချင်တယ်ပေါ့နော်အဲဒါကြောင့်လဲကျွန်တော်ဒီကြီးသွားရတဲ့ခါကျရင်ဒီ point of view ပုံစံမျိုးနဲ့ကျွန်တော်အများကြီးရေးလေးရှိတယ်ပေါ့နော်ဟိုအဓိကကတော့ကျွန်တော်လူငယ်တွေကိုကြီးသွားသိချင်တာပဲမြန်မြန်သွားသိချင်တယ်ဘာလို့လဲဆိုတော့ကျွန်တော်ကဟိုဒီအပြင်ကိုအခြေတန်းမထွက်ရင်ကြတော့ကျွန်တော်ဘာမှအပြင်ကိုမမြင်ရဘူးပေါ့နော်ကိုဒီချင်းလေးမှာပဲကိုကရှိနေမှာလေနော်ကိုကဟိုအပြင်ထွက်လာရင်ကိုကမြင်ရမယ်အများကြီးမြင်ကြတော့ကျွန်တော်အများကြီးသိမယ်အများကြီးသိကြတော့ကျွန်တော်အများကြီးပြန်အသုံးချလို့ရမယ်အဲ့ဒါဆိုရင်ကျွန်တော်အများကြီးပြန်မျှဝေလို့ရတယ်ပေါ့နော်ဒီဟာတွေကဟိုကျွန်တော်တို့လည်းအကျိုးရှိတယ်ကိုရဲ့ဒီအပေါ်ဝင်ခြင်းတို့လည်းပြန်အသုံးချလို့ရရခီးသွားရရအများကြီးအကျိုးရှိတယ်ဟုတ
်ဂျန်စီတို့ရေစွန့်စားပြီးတော့ခီးရီသွားတဲ့လူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ဂျန်စီတို့လည်းကိုဖြစ်ချင်နေတဲ့အရာတွေကိုလုပ်ချင်တဲ့အရာတွေကိုဖြည်းဖြည်းနဲ့မှန်မှန်လုပ်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်နောက်တစ်ပတ်ဒီမှာလည်းဂျန်စီရှိနေပါတယ်စောင့်ကြည့်ကြပါအောင်နော
် VOA အစီအစဉ်တွေကို Radio ရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
်ခုတော့တစ်ပတ်တွင်အောက်စားသတင်းတွေကိုကြည့်အောင်ပါဗျာ Brazil နိုင်ငံက Botafogo ဘောလုံးအသင်းကတော့ South America တက်ရဲ့ Libertadores Flá ဘောလုံးပွဲကိုပထမဆုံးချိန်ပူဆွဲသွားပါတယ်2024ခုနှစ်အတွက်တနစ်တာကမ္ဘာအကောင်းဆုံးပြေးခွန်ပြေးအာဂါနာသမားဆူပီပွဲကိုမိုနာကိုမြို့မှာဒီဇင်ဘာ1ရက်ကချိန်မြင့်ခဲ့ပါတယ်။ကိုရနိုင်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ တောင်အမေရိကတိုက်ကလီဘာတာဒိုဖလားဘောလုံးပွဲမှာတော့ဘရာဇီးလ်နိုင်ငံကဘိုတာဖိုဂိုအသင်းချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာဘိုတာဖိုဂိုအသင်းအတွက်တော့တောင်အမေရိကကလပ်ချန်ပီယံဖလားကိုပထမဆုံးအကြိမ်ရတာဖြစ်ပါတယ်။ဖိုင်နယ်ကိုပြီးခဲ့တဲ့စနေနေ့ကအာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာကစားကြတာမှာဘိုတာဖိုဂိုအသင်းကတနိုင်ငံတည်းကအက်တလက်တီကိုမီနဲရိုအသင်းကို 3-2 နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီဘက်မှာဘိုတာဖိုဂိုအတွက်ပွဲစားသားဂျင်းမှာတယောက်ထုတ်ခံရလို့၁၀ယောက်နဲ့ကစားခဲ့ရပြီမဲ့လဲဘိုရာဖူဂိုအတွက်ဂိုးတွေကိုတော့လူးဝီစ်အန်ရီကေအလက်စ်တယ်လက်စ်နဲ့ဂျူနီယာဆန်တိုစ်တို့ကလကိုးစီသွင်းပေးခဲ့လို့နောက်ဆုံးမှာ၃ဂိုးတကိုးနဲ့နိုင်ရသွားခဲ့ပါတယ်ဘိုရာဖူဂိုအသင်းဘူဆွဲသွားတဲ့အတွက်အသင်းပရိသတ်တွေလည်းအရန်ကိုပျော်နေကြပါတယ
်အမွန်တေဘောဆောင်66 63 ans
အရန်ကိုပျော်ပြီးစိတ်လုံးရှားမိပါတယ်ကျွန်တော်အနေနဲ့ဒီလိုနေမျိုးရောက်လာဖို့အတွက်စောင့်ခဲ့ရတာ63နှစ်ရှိပါပြီဘိုတာဖိုဂိုအသင်းကိုကျေးဇူးတင်တယ်လို့ကျွန်တော်တို့ရဲ့ဒီပရိသတ်တွေကိုလည်းကျေးဇူးတင်ပါတယ
်ဘိုတာဖိုဂိုအသင်းကတနင်္ဂနွေနေ့ကတော့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့ဂါလီယာနိုင်ငံကလေစိတ်ကနေဘိုတာဖိုဂိုကမ်းခြေအထိနှစ်ထပ်ဘတ်စ်ကားတွေနဲ့လှည့်လည်ပြီးတော့ပရိသတ်တွေလည်းအကြီးအကျယ်ချူဆူအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာလောဘကဘောလုံးပွဲတွေမှာတော့အီတလီဖီးရီဘက်ကဖီယိုရန်တီနာနဲ့အင်တာမီလန်ပွဲမှာဖီယိုရန်တီနာကွင်းလယ်လူအက်ဒွာဒိုဘိုဗေပွဲစားပြီး18မိနစ်မှာလဲကျသွားတာကြောင့်သူ့ကိုအရေးပေါ်ကုသမှုတွေလုပ်ပြီးတော့ကွင်းထဲကနေအရေးပေါ်လူနာတင်ရင်နဲ့ဈေးဝင်ပို့လိုက်ရပါတယ်။ဒီနောက်မှာတော့ဒိုင်းကကစားသမားတွေကိုကွင်းထဲကနေထွက်ခိုင်းပြီးတော့ပွဲကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။အသက်22နှစ်သာရှိသေးတဲ့ဘိုဗေဟာပြီးခဲ့တဲ့ဩဂတ်လကမှရိုမာအသင်းကနေဖီယိုရန်တီနာအသင်းကိုအငှားစာချုပ်နဲ့ရောက်လာခဲ့တာဖြစ်ပြီးတော့လင်းလာနေကတော့သူ့ကိုဖီယိုရန်တီနာကစားသမားတွေဆေးဦးမှာတွားရောက်ပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဘက်ကဘောလုံးပွဲတွေမှာတော့လီဗာပူးနဲ့ချန်ပီယံမန်စီးတီးတို့တနင်္ဂနွေနေ့ကထိပ်တိုက်တွေ့ခဲ့ကြပြီးတော့လီဗာပူးက2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်လီဗာပူးအတွက်ဂိုးတွေကိုတော့ဂက်ပိုနဲ့ဆာလာတို့ကသွင်းပေးခဲ့တာပါလီဗာပူးကမန်စီးတီးကိုနိုင်သွားတာကြောင့်12ပွဲအပြီးမှာ34မှတ်နဲ့ဒုတိယနေရာကအာဆနယ်ကို6မှတ်ဖြတ်ပြီးတော့မန်စီးတီးကိုတော့7မှတ်ဖြတ်ထားလိုက်ပြီဖြစ်ပါတယ်မန်စီးတီးအသင်းကတော့ဒီပွဲရှုံးသွားတာကြောင့်ပရီးမီယာလိဂ်မှာ၄ဝက်စတိုက်ရှုံးပြီးတော့23ဝက်နဲ့25နေရာကိုရောက်သွားခဲ့ပါတယ်။ဒါပြင်မန်စီးတီးအသင်းဟာနောက်ဆုံး9ပွဲမှာတပွဲမှအနိုင်မရဘဲဖြစ်နေပါတယ်။ဒီပွဲအတွက်မှာလီဗာပူးပရိသတ်တွေကဂွာဒီယိုလာကိုနီးပြားဖြစ်ကနေထုတ်ဖို့လောင်းပြောင်းခဲ့ကြပြီးတော့ဂွာဒီယိုလာကလည်းလီဗာပူးပရိသတ်တွေကိုလက်ချောက်ချောင်းထောင်ပြပြီးတော့သူပရီးမီယာလိဂ်ဖလား6ကြိမ်ရထားတယ်ဆိုပြီးတော့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။တဲ့နဲ့ပွဲတွေမှာတော့အာဆနယ်ကဝက်ဆမ်ကို5ဂိုး2ဂိုးချယ်စီကအက်စတန်ဗီလာကို3ဂိုးဂိုးမရှိမန်ချက်စတာယူနိုက်တက်ကအေဗာတန်ကို4ဂိုးဂိုးမရှိနဲ့နိုင်ပြီးတော့စပေါ့စ်နဲ့ဖူလမ်တို့တကိုးစီတည်ကြပါခဲ့ပါတယ်ခင်ဗျာနောက်ဆုံးစလေဖီဖာရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုအတွက်စကားတင်စင်းကိုတော့ဖီဖာကမ္ဘာဘောလုံးဘွဲ့ချုပ်ကပြီးခဲ့တဲ့တောက်ချာနေ့မှာထုတ်ပြန်လိုက်ပါတယ်မျိုးသားဘက်ကစကားတင်11ရောက်ရွေးချယ်ခဲ့တာမှာ Real Madrid အသင်းက Vinicius Jr., Bellingham, Mbappe, Carvajal, Valverde စတဲ့လက်ရှိကစားသမား9ယောက်အပြင်အားယူသွားတဲ့ Toni Kroos ကိုပါဝင်ခဲ့ပြီးတော့ Spain အသင်းက Rodri, Lamine Yamal, Germany တိုက်စစ်မှု Florian Wirtz, Norway တိုက်စစ်မှု Haaland ပြင် Argentina တိုက်စစ်မှု Messi တို့လည်းပါဝင်လာခဲ့ပါတယ်။ကစားသမား11ယောက်ထဲမှာ10ယောက်ကဥရောပအသင်းတွေမှာကစားနေတာဖြစ်ပြီးတော့ဒီထဲက Messi တယောက်ပဲအမေရိကန်မှာကစားနေတာဖြစ်ပါတယ်အဲ့ဒီကစားသမားတွေထဲမှာစပိန်အသင်းနဲ့အတူဥရောပဖလားကိုရပြီးတော့မန်စီးတီးအသင်းပရီးမီးယားလိဂ်ဖလား၄ကြိမ်ရတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ Rodri Real Madrid အသင်းနဲ့ဥရောပချန်ပီယံလိဂ်ဖလားနဲ့စပိန်လာလီဂါဖလားတွေရတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ Brazil တိုက်စစ်မှု Vinicius Jr. တို့ရဖို့ရည်ပန်းစားဆုံးဖြစ်နေတယ်လို့ပြောရမှာပါဒါပေမဲ့လည်း Messi ကလည်း Argentina အသင်းနဲ့အတူ Copa America ဖလားကိုရထားတာကြောင့် Messi တက်ပြီးရမလား Messi ကိုပေးလိုက်မလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်မျိုးသမီးတွေဘက်မှာတော့16ရောက်စကားတင်ရွေးချယ်ထားတဲ့အထက်မှာပြီးခဲ့တဲ့ဘောလုံးရာသီမှာဖလားလေးလုံးရခဲ့တဲ့ဘာစီလိုနာအသင်းက9ယောက်ပါဝင်ခဲ့ပြီးတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကရွေးတဲ့ရွှေဘောလုံးစုရခဲ့တဲ့စပိန်နဲ့ဘာစီလိုနာကစားသမားအိုက်တာမာဘွန်မာတီကတော့ရည်ပန်းစားဆုံးဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်။ FIFA ရဲ့ဒီအကောင်းဆုံးနီးပြစုအတွက်တော့ Real Madrid အသင်းရဲ့နီးပြ Ancelotti Argentina နီးပြ Scaloni စပိန်နီးပြလူးစ်ဂျယ်လာဖွန်တေမန်စီးတီးနီးပြဂွာဒီယိုလာနဲ့လီဗာကူဇင်နီးပြအလွန်ဆိုတို့၅ယောက်ကိုစကားတင်ရွေးချယ်ထားပါတယ်ခင်ဗျာအဲဒီတိုင်းဘော်ရီဘက်မှာ2009 American Open Tennis Champion Juan Martin Del Potro Tennis ကစားသမားဘွားကနေနိုင်ယူလိုက်ပါပြီသူရဲ့နောက်ဆုံးနှုတ်ဆက်ပွဲကိုအာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့မှာကျင်းပခဲ့ပြီးတော့ပရိသတ်1000ကျော်တက်ရောက်ခဲ့ကြပါတယ် သူကနောက်ဆုံးလှုပ်ဆက်ပွဲကိုဒီအမျိုးသားဘက်မှ Grand Slam Champion ဆုကိုအများဆုံးရထားတဲ့ Novak Djokovic နဲ့တူချင်းကစားခဲ့သလိုတစ်ချိန်က Angelina ကနာမည်ကြီးတက်နစ်ချန်ပီယံဖြစ်ကြတဲ့ Gabriela Sabatini နဲ့ရဇလာဒူကိုတို့နဲ့တွဲပြီးတော့လည်းအမျိုးသားအမျိုးသမီးနှစ်ယောက်တွဲပွဲတွေကိုရိုက်ခဲ့ကြပါတယ်။ Delbotro က2009မှာ American Open Tennis ပြိုင်ပွဲမှာ Roger Federer ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်ခဲ့တာပါ။သူကကစားသမားတက်တန်းတစ်လျှောက်ဒဏ်ရာတွေနဲ့ရုန်းကန်ခဲ့ရပြီးတော့2019မှာတော့ဒူယိုအပ်သွားခဲ့ပြီးတော့ပြိုင်ပွဲတွေကိုနောက်ဆုံးကစားခဲ့တာကတော့2020မှာဖြစ်ပါတယ်။သူရဲ့နောက်ဆုံးနှုတ်ဆက်ပွဲကိုတော့ Roger Federer နဒါလ်နဲ့Alcaraz အဆရှိတဲ့ကစားသမားတွေကလည်းဗီဒီယိုကနေတစ်ဆင့်ဂုဏ်ပြုစကားတွေပြောခဲ့ကြပါတယ်ခင်ဗျာ။ဒင်္ဂလာပြေးခုပြေးအဖွဲ့ချုပ် IAAF ကချီးမြှင့်တဲ့2024ခုနှစ်ကနေတာအကောင်းဆုံးပြေးခုပြေးအကစားသမားဆုကိုတော့နယ်သာလန်နိုင်ငံကအပြေးသမားစတီဖန်ဟတ်ဆန်နဲ့ဘော့စဝါနာနိုင်ငံကLeslie Debogoro yashi twage bare
I never thought I'm going to win this one because it was like this year crazy it's not only me all the athletes
ချွတ်ဒီစုကိုရလိမ့်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူးဘာလို့လဲဆိုတော့ဒီနှစ်ကတကယ်ကိုကောင်းတဲ့အားကစားသမားတွေအများကြီးပါအဲ့ဒါကြောင့်ရမယ်လို့ကိုမထင်ခဲ့တာပါအခုလို့ဆုရတဲ့အတွက်ကျေးဇူးတင်ပါတယ်ဒီနှစ်ကအထူးသဖြင့် Paris Marathon နောက်ဆုံးပန်းဝင်ကတကယ်ကိုမယုံနိုင်လောက်အောင်ပါပဲအဲ့ဒီအတွက်လည်းကျေးဇူးတင်ပါတယ်
စီဗန်အာဆန်နာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲအမျိုးသမီးမာရသွန်မှာဘိုဆွဲခဲ့ပြီးတော့မီတာ1000နဲ့မီတာ5000ပြိုင်ပွဲတွေမှာလည်းကျေးဇူးတွေရရှိခဲ့တာဖြစ်ပါတယ်။ Leslie Tembogo ကတော့ Paris Olympic အမျိုးသားမီတာ200မှာရွှေစိတ်ရခဲ့ပြီးတော့ဒါဟာအာဖရိကတိုက်သားတွေတဲက Olympic မီတာ200ပြိုင်ပွဲကိုပထမဆုံးအချိန်အနိုင်ရဘူးတာဖြစ်သလိုသူနိုင်ငံဘော့စဝါနာနိုင်ငံအတွက်လည်း Olympic ရွှေစိတ်ကိုပထမဆုံးအချိန်ယူပေးခဲ့တာဖြစ်ပါတယ်
။ It was a great year.That's how I can summarize it and I'm grateful for the team that was around me.
ကျွန်တော်တို့တော့တကယ်ကိုကောင်းတဲ့နှစ်အောင်မြင်တဲ့နှစ်လို့ပဲပြောနိုင်ပါတယ်။အဲ့ဒီအတွက်ကျွန်တော်ရဲ့အားကစားအဖွဲ့ကိုလည်းကျေးဇူးတင်ပါတယ်။အထူးသဖြင့်ကျွန်တော်ရဲ့နီးပြားနဲ့အားကစားအဖွဲ့ကိုပါ
။ဒီစုပေးပွဲကိုတော့ပြည်ထောင်နိုင်ငံမော်နာကိုမြို့မှာဒီဇင်ဘာ1ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြေကုန်မြပကအခြားစုတွေကိုလည်းချီးမြှင့်ခဲ့ကြပါတယ်ခင်ဗျာ။
ထရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့ချသာရီနီမနေ့အစီအစဉ်တဲ့သတင်းတွေကိုတင်ဆက်ခဲ့တာပါဗျာအခုတော့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးခံနေပြီဖြစ်လို့ထိတ်တန့်သတင်းတချို့ကိုကျွန်တော်ကပဲပြန်လည်အချင်းချင်းတင်ပြပါမယ်တောင်ကိုရီးယားမှာသမရယွန်ဆိုယွနှုတ်ထွက်ဖို့ဆန္ဒပြသူတွေကိုရဲကဗိုလ်ထုံးတွေကပိတ်ဆို့ခဲ့ရပါတယ်အင်္ဂါနေ့ညတော့သမရယွန်ကဆုတ်ချွေးကြီးညာခဲ့ပြီးတော့မြောက်ကိုရီးယားကိုလူလာတဲ့နိုင်ငံတော်ကိုစန့်ကျင်တဲ့သူတွေကိုဖေရှားမယ်လို့ဆိုခဲ့တာပါဒါပေမဲ့လွှတ်တော်ကဆေးဥချွေအမိန့်ကိုပယ်ဖျက်ခဲ့တာကြောင့်အစိုးရအဖွဲ့ကဆေးဥချွေကိုရုပ်သိမ်းကြောင်းကျင်ညာခဲ့ရတာဖြစ်ပါတယ်။ဖလပိုင်မှာတော့ဆေးဥဗဏ္ဏငွေအလွဲသုံးစားပြုမှုဆွဆွဲပြီးတော့တရားသမဏကိုဆွဆွဲပစ်တင်မှုလက်ဝဲရင်တက်ကြွလှုပ်ရှားသူအုပ်စုဘက်ကအောက်လက်တမဘလူးနီကရှောက်ထားလိုက်ပါတယ်။ဒုတိယသမဏဆာရာဒူတက်ဒေးကိုဘယ်အစိုးရနေရာတွေမှာမှထာဝရမခန့်နိုင်အောင်တားမြစ်ဖို့တောင်းဆိုကြတာဖြစ်ပါတယ်။တကားအရှိအလဲပိုင်းအရေးမှာတော့ Israel Lebanon အပြစ်ရရေးသဘောတူညီချက်ဆက်လက်ကင်ဆွဲထားဆဲဖြစ်တယ်လို့ American နိုင်ငံသားဝန်ကြီး Anthony Blinken ကဗိုလ်ထုတ်ရေးမှာပြောပါတယ်။မကြာခင်ရက်တွေမှာတစ်ဖက်နဲ့တစ်ဖက်ကွက်ကြားတိုက်ခိုက်တာတွေရှိတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲစစ်ကပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့ပုပ်ယဟန်မင်းကြီးက Christmas ပတိုင်ခင်ရက်သတင်းပတ်၄ဘက်ကာလရဲ့ပထမဘက်ဝိပုဝဲမှာမိန့်လိုက်ပါတယ်။စစ်ဟာလူသားရဲ့ရှုံးနိမ့်မှုဖြစ်တယ်လို့ပုပ်ယဟန်မင်းကြီးကမကြားပါဘူး။ဘဝမှာဖြစ်နေတဲ့ပြည်ပခါတွေကသာမကအထူးသဖြင့်ယူကရိန်း၊ပါလက်စတိုင်း၊ Israel နဲ့မြန်မာနိုင်ငံတွင်းကပြည်ပခါတွေကိုပုံရိုင်းမင်းကြီးကတနည်းနည်းနဲ့မှဆူတောင်းပေးခဲ့တာဖြစ်ပါတယ်။ထိတ်တန့်သတင်းအကျဉ်းတွေကတော့လောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးမပြီးဆုံးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ခဲ့ကြသူတွေကိုမိတ်ဆက်အရာရင်စီစဉ်ထုတ်လွှင့်မှုကမတ်တင်ကြီးတိုင်းဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ငင်းငိုင်းဖြစ်ပါတယ်။ဒီ American အတန်းရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြသည်ခင်ဗျာတော်တာရှင်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းကြပါစေ။